Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ်အောက်တိုဘာလ9ရက်စာသားပတိနေ့နေနေခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံထဲမှာဖြည့်ဆွက်တင်ဆက်နေပါတယ်ရှင် Line to meter 244051တို့အပြင် Line meter 190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါရုရှားရရှိခွင့်ရှိရောက်ကိုတရားမဝင်ထောက်လိုင်းလုပ်ငန်းတွေလုပ်တဲ့ဆိုတဲ့ဆွဆွချက်နဲ့နေတိုးမာမိတ်ဖွဲ့ကနှင်ထုတ်လိုက်တဲ့သတင်းအမေရိကန်ဒုတိယနိုင်ငံကြားရေးဝန်ကြီးနဲ့အိန္ဒိယနိုင်ငံကြားရေးဝန်ကြီးတို့ရဲ့နယူးဒီလီမြို့တော်ကအစည်းအဝေးမှာမြန်မာအရေးထက်သွင်းဆွေးနွေးတဲ့သတင်းစရဲထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့သူပြောပြပေးသွားမှာပါ
ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာလဲ NUG အမျိုးသားညီညွတ်ရေးအစိုးရကိုအသိမှတ်ပြုဖို့တင်သစ်အထက်လွှတ်တော်ကဆုံးဖြတ်လိုက်တဲ့အကြောင်းတင်ပြဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ American အောက်လွှတ်တော်ရဲ့မြန်မာပြည်ဆိုင်ရာဥပဒေကြမ်းအပေါ်တုံ့ပြန်ချက်တွေကိုတင်ဆက်တဲ့အခါ
Federal Democratic Union ဆိုတဲ့အသုံးဖို့တုံ့ဖို့အခုဒီမှာက Democracy ပေါ့ဆက်စပ်ငါရခံတော်
ဒါကတော့ Maryland အခြေစိုက် Chin Association အဖွဲ့ရဲ့ခေါင်းဆောင်က VOA ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါမြမအရေး ASEAN ကင်တွယ်မဲ့အလားအလာသုံးသက်ချက်ကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာတော့ဦးကျော်စံတာရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစရာတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောမှုကျော်တို့ကတင်ဆက်မှာပါ။
မြောက်အတ္တလန္တိတ်စာချုပ်ဖွင့်နေတိုးကိုဆေးလွှတ်ထားတဲ့ရုရှားအရာရှိ၈ယောက်ကိုတရားမဝင်ထောက်လိုင်းရေးလုပ်ငန်းတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့နေတိုးမာမိတ်ဖွဲ့ကနှင်ထုတ်လိုက်ပါတယ်။ထောက်လိုင်းရေးအရာရှိတွေပြည်ထုတ်ဖော်ပြောဆိုမှထားပဲနေတိုးဖွဲ့မှတာဝန်ပေးထားတဲ့ရုရှားအရာရှိ၈ယောက်ရဲ့အတိမတ်ပြုခန့်အလွာတွေကိုပြန်လည်ရုပ်သိမ်းလိုက်ကြောင်းအမည်မပေါ်လိုသူနေတိုးအရာရှိတစ်ယောက်ကအတည်ပြုပြောဆိုလိုက်တာပါ။ဘယ်ဂျန်နိုင်ငံပရဆယ်မြို့ခြေဆိုင်နေတိုးဖွဲ့ကိုဆေးလွှတ်ခွင့်ပြုထားသူရေထွက်ကိုလည်းဒီလကုံကစ20ကနေ10ယောက်ထိရှော့ချသွားမယ်လို့ပြောပါတယ်။ရုရှားဖွဲ့ဝင်တွေရဲ့ခန့်အလွာတွေကိုရုပ်သိမ်းဖို့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးနေတိုးကတော့လက်တလောရှင်းပြတာမရှိသေးပါဘူး။အမည်မပေါ်လိုသူနေတိုးရာရှိကတော့ရုရှားနဲ့ပတ်သက်တဲ့နေတိုးရဲ့မူဝါဒတွေကတသမတ်တည်းရှိနေပြီးရုရှားရဲ့ရန်လိုတဲ့လုပ်ရက်တွေကိုခုခံကာကွယ်နေအောင်ပြင်ဆင်ထားတဲ့အခြေအနေမှာပဲအတိတ်ပဲပြေးသွားတဲ့ဆွေးနွေးမှုတွေအတွက်လမ်းပွင့်ထားတဲ့အကြောင်းလည်းပြောဆိုသွားကြတာပါ။ရုရှားအလို့တော့နိုင်ငံကရေးရာကော်မတီကြီးကလီယိုနက်ဆက်စကီကတော့နေတိုးရဲ့လုပ်ရက်ကိုလက်တော့ပြန်မယ်အကြောင်းရုရှား Interfax စင်တာကဖော်ပြရင်ပဲဘလို့တုံ့ပြန်မယ်ဆိုတော့တိတိကျကျပြောမထားပါဘူး2014ခုနှစ်မှာယူကရိန်းပြည်ရဲ့ခရိုင်းမီးယားဒေသကိုရုရှားပိုင်အဖြစ်သွန်းသွင်းလိုက်ပြီးနောက်ပိုင်းနေတိုးမာမိတ်ဖွဲ့နဲ့ရုရှားကမှဆက်ဆံရေးယူယွန်းလာနေတာဖြစ်ပါတယ
်ပြင်သစ်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့ခေးစဉ်နောက်ဆုံးနေ့အဖြစ်ဗုဒ္ဓဦးနေ့မှာပဲ OECD စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့အစည်းအဝေးကိုတက်ရောက်ပါတယ်နိုင်ငံသားရေးဝန်ကြီးဘလင်ကင်အနေနဲ့ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့ကိုဗစ်ရောဂါကပ်ဆိုးရာသီဥတုပြောင်းလဲမှုပြဿနာမိပညာဆင်းမြင့်တိုးတက်တဲ့ကမ္ဘာကြီးမှာဆင်းမြင့်သမတ်ချက်တွေနဲ့မညီမျှမှုတွေစားတဲ့ပြဿနာတွေနဲ့ပတ်သက်ပြီးအင်ကာနေကအစည်းအဝေးဖွင့်ပွဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ OECD အသင်းကြီးရဲ့အဓိကဆင်းမြင့်နေတဲ့ဒီမိုကရေစီအခြေခံသဘောတရားတွေဟာအာဏာရှင်အစိုးရတွေရဲ့စိန်ခေါ်မှုကိုခံရပြီးဒီအာဏာရှင်အစိုးရတွေကသူတို့နိုင်ငံရဲ့ပုံစံနိုင်ငံရေးပုံစံတွေဟာပြည်သူတွေအတွက်ပိုအကျိုးရှိတယ်လို့လည်းငြင်းချက်ထုတ်နေကြတယ်လို့တိုင်းပြည်နာမည်တွေအတိအကျဖော်ပြခြင်းမရှိဘဲအာဏာရှင်နိုင်ငံတွေနဲ့ပတ်သက်လို့လည်းနိုင်ငံသားရေးဝန်ကြီးကတက်တင်ပြောကြားတော့ခဲ့ပါတယ်။ဒါကြောင့် OECD အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကိုယ့်ရဲ့ယက်တီချက်နဲ့ချင်းကပ်လှုပ်ဆောင်မှုတွေဟာပြည်သူတွေအတွက်ပိုမိုကောင်းမွန်တဲ့ဘဝတွေကိုရရှိစေနိုင်တယ်ဆိုတာသက်သေပြကြရမယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးခီးစင်ရဲ့ပထမပိုင်းဟာအော်စတြေးလျနဲ့လုံခြုံရေးဆိုင်ရာမဟာမိတ်သဘောတူညီချက်ရင်းကုပ်သင်းပေါ်ကိစ္စတွေကြောင့်အဖူးအထစ်တွေဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့ကြိုးပမ်းတဲ့အပိုင်းဖြစ်ပါတယ်။ပြင်သစ်သမ္မတမက်ခရွန်နဲ့လည်းတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံပူးတွဲလှုပ်ဆောင်မဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ဒီနှစ်နိုင်ငံပူးတွဲလှုပ်ဆောင်မဲ့ကိစ္စတွေကိုဒီလပိုင်းအတွင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတမက်ခရွန်တို့တွေ့ဆုံတဲ့အခါမှာထုတ်ပြန်ကြေညာနိုင်ပါတယ်။ပြင်သစ်နိုင်ငံသားပြင်သစ်ခီးစဉ်အပြီး အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကလင်ရဲ့တပတ်ကြာခီးစဉ်နောက်ဆုံးအစီအစဉ်ဖြစ်မက္ကဆီကိုနိုင်ငံနဲ့နှစ်နိုင်ငံလုံခြုံဆိုင်ရာအစည်းအဝေးတွေကိုကြာတာပတင်းနဲ့တောက်ကြနေတယ်မှာတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
။ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်သက်သွင်းနိုင်မှုရုရှားနိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ယူရန်နျူကလ িয়ার အရေးဟာအမေရိကန်နဲ့ရုရှားနှစ်နိုင်ငံစလုံးအတွက်စိုးရိမ်စရာကိစ္စဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်။
We had an opportunity to compare notes on where we stand and where we hope.
လက်ရှိပဲချင်းနေမှာရောက်နေပြီးနောက်ထပ်ဘလောက်ထိဖြစ်လာဖို့မျှော်လင့်ထားရဲဆိုတာနဲ့ပတ်သက်လို့ရှင်းကြည့်နိုင်မယ့်အခွင့်အရေးရရှိခဲ့ပါတယ်လို့ပြင်သစ်နိုင်ငံပါရီမြို့ကဗိုလ်ထုနယ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါရုရှားနိုင်ငံကြီးအဝန်ကြီးဆာဂေးလက်ဗရော့ကလည်းအီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ပြန်သက်သွင်းနေအောင်ဆွေးနွေးမှုတွေကိုအမြန်ဆုံးလုပ်တင်တယ်လို့အမေရိကန်နိုင်ငံကြီးအဝန်ကြီးနဲ့ဆွေးနွေးမှုပြီးမှပဲပြောဆိုလိုက်ပါတယ်အီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်အတိုင်းအမေရိကန်ကလိုက်နာဖို့အီရန်နိုင်ငံနဲ့ကုန်သွယ်ဖက်တီအပေါ်ဥပဒေမဲ့ကန့်သတ်တာတွေကိုရက်တံမှုနိုင်ငံတကာတိုင်ဝမ်ကလိုလားနေတယ်လို့လည်းရုရှားနိုင်ငံကြီးဝန်ကြီးကပြောဆိုခဲ့တာပါရုရှားနိုင်ငံကြီးဝန်ကြီးနဲ့မော်စကိုမှာတွေ့ဆုံခဲ့တဲ့အီရန်နိုင်ငံကြီးဝန်ကြီးကတော့နောက်ဆုံးအဆင့်ဆွေးနွေးတံပြန်မှုတွေလုပ်နေပြီးဩစတြေးလျနိုင်ငံဗီယက်နာမြို့မှာညှိနှိုင်းမှုတွေမကြာခင်ပြန်ဆမှာဖြစ်တဲ့အကြောင်းဗိုလ်ထုနဲ့မှာပဲပြောဆိုထားပါတယ
်အမေရိကန်အစိုးရအနေနဲ့အကျွေးမဆနိုင်တော့တဲ့အခြေအနေကိုရှောင်လွှဲဖို့အတွက်ချင်းငွေသတ်မှတ်ချက်တုံ့ပြန်ပေးဖို့စီးနိုင်လွတ်တော်မှာဒီမိုကရက်နဲ့Republican အမတ်တွေအကြားယာယီသဘောတူညီချက်ရမယ့်အခြေအနေနှိကလာပါတယ်။ဗိုလ်ထုနေ့မှာ Republican အမတ်တွေကတောင်းဆိုထားတဲ့တပါတီတည်းမဟုတ်ပဲပါတီနှစ်ခုပူးပေါင်းလှုပ်ဆောင်မှုအစိုးကို Democrat တွေဘက်ကလက်ခံကောင်းလက်ခံလိမ့်မယ်လို့ပြောဆိုလိုက်ပြီးတဲ့နောက်အခုလိုအခြေအနေထွက်ပေါ်လာတာဖြစ်ပါတယ်။အထက်လွှတ်တော်အနည်းစုခေါင်းဆောင် Republican အမတ် Mitch McConnell ကဒီပြဿနာကိုဖြေရှင်းဖို့နောက်ထပ်ချိန်ယူဖို့အစီအစဉ်လုပ်မယ်လို့ပြောဆိုပါတယ် Republican အနေနဲ့ဗဟုအစိုးရရဲ့အကြွေးသတ်မှတ်ချက်ကိုဒီဇင်ဘာလအထိရွှေ့ဆိုင်းပေးမယ်လို့ကန့်လန့်ခဲ့ပါတယ်ဒါပေမဲ့ Democrat ဘက်ကသူ့ရဲ့သဘောထားနဲ့ပတ်သက်ပြီး Democrat အထက်လွှတ်တော်ခေါင်းဆောင် Chuck Schumer ကတရားဝင်ကြေညာချက်မထုတ်ပြန်သေးတဲ့အတွက်ပါတီရဲ့တရားဝင်ယက်တီချက်ဟုတ်မဟုတ်မသိရသေးပါဘူးသမရအင်ဂျီရောကလည်းဒီသဘောထားယက်တီချက်ကိုလက်ခံရရှိခြင်းမရှိဘူးလို့ပြောဆိုထားပါတယ်အောက်တိုဘာလ28ရက်နေ့မတိုင်မီအမေရိကန်လွှတ်တော်ကနေချင်းငွေသတ်မှတ်ချက်ကို 28.4 trillion ဒေါ်လာတန်ပေါင်း 28.4 သန်းအထိတိုးမြင့်မပေးပါကအမေရိကန်ဗန်နာရေးဝန်ကြီးဌာနအနေနဲ့အစိုးရရဲ့အသုံးစရိတ်တွေနဲ့ချင်းငွေတွေပေးချေစရာရှိတဲ့ငွေတွေကိုပေးချေနိုင်တော့မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်
ဒီလိုရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 9413 MHz ပိုင်းဒိုမီတာ51 kHz 9859 MHz နဲ့ပိုင်းလိုက်မီတာ190 kHz 1505 MHz ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီလိုအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်တီရှမ်းမန်ဟာအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးမြန်မာရေးပါဝင်ဒေသရင်းကိစ္စတွေကိုဆွေးနွေးပါတယ်။ဒုဝန်ကြီးရှမ်းမန်ဟာနယူဒယ်လီမြို့တော်မှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးဟာရှန်ဂရလာနဲ့တွေ့ဆုံရမှာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပြုတ်ကတ်တွေပေါ်ပေါက်နေတဲ့အပေါ်အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်နဲ့ဒေသရင်းနိုင်ငံတွေကြားစိုးရိမ်မှုတွေထပ်ပေါ်နေတာပါ။ဆီယနာသိမ်းမှုကိုပြစ်တင်ရှုတ်ချပြီးအာဏာသိမ်းစစ်ကောင်ဆောင်တွေနဲ့ဆက်နွယ်သူတွေလုပ်ငန်းတွေကိုပြစ်မှတ်ထားတံခတ်မှုတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းတစ်ရပ်ကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကတင်သွင်းလိုက်ပြီးနောက်တစ်ရက်မှာပဲဒုဝန်ကြီးရှမ်းမန်အိန္ဒိယစီမံသတ္တဗန်နဲ့မြန်မာရေးဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။
မြန်မာနိုင်ငံမှာကမ်းခြေဆောင်တပ်ဖွဲ့အသစ်ဖွဲ့စည်းလိုက်ကြောင်းမြန်မာအာဏာသိမ်းစစ်ကောင်ဆောင်အကြီးအကဲကဗိုလ်ထုနဲ့မှကြေညာပါတယ်ကမ်းခြေဆောင်တပ်မှာတိုက်ရိုက်ရင်နဲ့ကင်းလက်ရေးရင်လေးစင်းပါဝင်ပြီးတရားဥပဒေစိုးမိုးရေးလုပ်ငန်းတွေတိုးတက်လာနိုင်တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ရန်ကုန်ဤရေတပ်စစ်ကမ်းမှာပြုလုပ်တဲ့ဒီကမ်းခြေဆောင်တပ်ဖွဲ့ဖွင့်ပွဲကိုအာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်ခဲ့ပါတယ်ရခိုင်ရေတပ်မှာအသုံးပြုခဲ့တဲ့ရေရင်အဟောင်း၄စင်းကိုပြန်လည်အသုံးပြုထားတာဖြစ်ပြီး154ပေ58မီတာရှိတဲ့မစ်ဆိုင်းတိုက်ခိုက်ရေးရေရင်ဒဇင်လက်ပါဝင်တယ်လို့အမည်မဖော်လိုတဲ့စစ်ပေရာရှိတကူကပြောဆိုပါတယ်မြန်မာစစ်တပ်ဟာတရုတ်နဲ့ရုရှားအကူအညီနဲ့ဒေါ်လာတန်ပေါင်းများစွာအသုံးပြုပြီးမြန်မာစစ်တပ်ကိုအစစ်မြင့်ဖို့ဆင်းလက်တဲ့ပစ္စည်းတွေဝယ်ယူခဲ့ပါတယ်အခုလိုစစ်တပ်တိုးတက်နေချိန်မှာမြန်မာပြည်တွင်းမတည်ငြိမ်မှုများစီးပွားရေးအခြေအနေများနဲ့လည်းရင်ဆိုင်နေရပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအချက်တွေဟာမကြုံမှုလောက်ကြီးထွားလာနေပြီးမကြခင်စောင့်ရည်ရောက်တဲ့အခါအခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂစာနာရေးကာဖွဲ့ WFP ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအကြီးအကဲကသတိပေးပြောဆိုလိုက်ပါတယ
် Winter is on our doorstep we have a harsh winter in Afghanistan
မကြခင်စောင့်ဝင်တော့မှာပါအာဖဂန်နစ္စတန်နိုင်ငံရဲ့စောင့်ရည်ရာကြမ်းတက်ပါတယ်လောင်စာဆီဈေးတက်လာနေချိန်မှာလူတွေကစားဖို့တောက်ဖို့နူးနူးထူးထူးနေနိုင်မှုရုန်းကန်နေရပါတယ်လို့ WFP ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအကြီးအကဲ Mary Ellen McCloty ကနယူးယောက်ကုလသမဂ္ဂရုံးချုပ်ဒင်းစာရှင်းလင်းပွဲမှာအွန်လိုင်းကနေပြောဆိုသွားတာပါဩဂုတ်လ15ရက်နေ့ကကဘူးမြို့တော်ကိုတာလီဘန်တွေမသိမ်းပိုက်ခင်ကလေးကအာဖဂန်နစ္စတန်နိုင်ငံမှာတင့်နဲ့ချီမူးကောင်ရေရှားမှုတွေပြိပခတ်တွေအချင်းပြက်ချက်ဆမှုတွေနဲ့ကိုဗစ်ကာယောဂါကြောင့်အချက်အသေးတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
။ကဘာပေါ်မှာပထမဆုံးငပြားကာကွယ်ဆေးကိုကဘာကျန်းမာရေးအဖွဲ့ကြီး WHO ကဗဟုသုတနေ့မှာအတည်ပြုလိုက်ပါတယ်။ငပြားကာကွယ်ရေးထိုးဆေးအမည်က Mosquirix ဖြစ်ပြီး Glaxo Smithkline Company ကထုတ်လုပ်တာဖြစ်ပါတယ်။အခုလိုပထမဆုံးငပြားကာကွယ်ဆေးထုတ်လုပ်နိုင်တာနဲ့ပတ်သက်ပြီး WHO ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲကတော့သမိုင်းဝင်ဖြစ်ရကြည့်လို့တင်စားပြောဆိုပါတယ်။အခုလိုဒီကာကွယ်ဆေးကိုအတည်ပြုဖို့ဆုံးဖြတ်လိုက်ရတာဟာဂါနာ၊ကင်ညာနဲ့မာလာဝီနိုင်ငံတွေမှာစတက်ချက်တွေကိုအခြေခံပြီးဆုံးဖြတ်ခဲ့တာဖြစ်ကြောင်း WHO ကပြောဆိုပါတယ
်ကောင်းလွေဦးနဲ့ကုဆောင်မှုကြပါရှင်။ကြာတာပရိနေနေနဲ့ခင်းတရင်အစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့ American Outlook တော်မှာတင်သွင်းလိုက်တဲ့မြန်မာပြည်ဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်လို့ကြားဖို့ရှိပါတယ်။အခုတော့ပြင်သစ်အထက်လွှတ်တော်က NUG ကိုအတိမတ်ပြုလိုက်တဲ့အကြောင်းအရင်ဆုံးကြေညာရအောင်ပါရှင်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိမတ်ပြုရေးအစိုးရကိုပြင်သစ်အထက်လွှတ်တော်မှာအင်္ဂါနေ့ကကန့်ကွက်မဲမရှိတညညွတ်သေးထောက်ခံအတည်ပြုခဲ့ပါတယ်။ဥရောပသမ္မဂ EU တွေကအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ပြင်သစ်ရဲ့လွှတ်တော်တစ်ခုကအခုလိုဆုံးဖြတ်လိုက်တာဟာအခြား EU နိုင်ငံတွေပေါ်မှာပါအကျိုးသက်ရောက်မှုရှိလာနိုင်တယ်လို့ပြင်သစ်မှာရှိတဲ့မြမရေးလှုပ်ရှားသူတချို့ကမျှော်လင့်နေပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကအပြည့်စုံတင်ဆက်မှာပါရှင
်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးကိုလိုလားတဲ့ပြင်သစ်လွှတ်တော်အမတ်တစုက NUG အစိုးရကိုပြင်သစ်အနေနဲ့တရားဝင်အတိမတ်ပြုပေးဖို့အထက်လွှတ်တော်မှာအောက်တိုဘာ5ရက်အင်္ဂါနေ့ကအစိုးရတရက်တင်သွင်းခဲ့တာပါ။လွှတ်တော်အမတ်မစ္စတာပါစကယ်အလီဇာဦးဆောင်တင်သွင်းတဲ့အဲ့ဒီအဆိုကိုအထက်လွှတ်တော်ကလက်ခံဆွေးနွေးမှာဖြစ်ကြောင်းလွှတ်တော်ဥက္ကဋ္ဌမစ္စတာပက်ထရစ်ဘိုရဲကပြင်သစ်ဘာသာစကားနဲ့ကြေညာသွားခဲ့ပါတယ်
။ Appel l'examen de la proposition de résolution portant sur la nécessité de reconnaître le gouvernement d'unité nationale de Birmanie.présenté en application de l'article 34-1 de la constitution
NUG အစိုးရကိုတရားဝင်အတိအမှတ်ပြုရေးအဆိုကိုပြင်သစ်အထက်လွှတ်တော်မှအင်္ဂါနေ့ကကန့်ကွက်မဲမရှိထောက်ခံအတည်ပြုလိုက်ကြပါတယ်အဲ့ဒီအဆိုကိုအောက်လွှတ်တော်မှလည်းတင်သွင်းထားပြီးလာမယ့်ရက်ပိုင်းတွေအတွင်းမဲခွဲဆုံးဖြတ်သွားဖို့ရှိတယ်လို့ပြင်သစ်လွှတ်တော်တွေကိုစောင့်ကြည့်လေ့လာနေတဲ့မြန်မာအရေးလှုပ်ရှားသူမတ်ဖူဖူးကပြောပါတယ
်အဆိုကဘာလဲဆိုတော့ NUG ကိုအတိအမှတ်ပြုရေးပေါ့နော်ကိုအထက်လွှတ်တော်မှဆုံးဖြတ်သွားတယ်မဲခွဲဆုံးဖြတ်တာသူအားလုံးကလက်ခံသဘောတူတယ်။ဒါပေမဲ့တခုရှိတာကဒီပြင်သစ်အစိုးရဘက်ကကိုယ်စားလှယ်ကပြောတာကပေါ့နော်။ဒီပြင်သစ်အစိုးရကပုံမှန်အဖြစ်သူတို့ကအစိုးရကိုလက်မခံဘူး။ဒါပေမဲ့နိုင်ငံကိုတော့လက်ခံတယ်။အဲ့လိုပဲပြောရတာပေါ့နော်။ဒီအဲ့လိုဆိုတော့အခုကဟိုလိုအောက်လွတ်တော်ကြမ်းမယ်။အောက်လွတ်တော်မှာဆက်လုပ်ကြမယ်။ဒီအောက်လွတ်တော်မှာလည်းအဲ့ဒီအစိုးအတိုင်းပဲတင်သွင်းထားတာရှိတယ်။အဲ့လိုဆိုတော့အဲ့ဒီရဲ့အောက်လွတ်တော်မှာသူတို့မဲခွဲဆက်ဆုံးဖြတ်ပေါ့နော်။ဒီမှာအဲ့ဒီမဲခွဲဆုံးဖြတ်ပြီးမှတစ်ဆင့်အစိုးရကပြန်ပြီးတော့ဆုံးဖြတ်မှာအဲ့လိုရှိတယ်ပေါ့နော်အဲ့လိုမျိုးခုခုတော့ပြန်အောင်ပေါ့နော်အဲ့လိုမျို
းပြင်သစ်လွှတ်တော်ကဆွေးနွေးဆုံးဖြတ်ပြီးရင်တော့ပြင်သစ်အစိုးရအဖွဲ့အတွင်းဆွေးနွေးပြီး NUG နဲ့ပတ်သက်တဲ့သဘောထားကြေညာချက်တစ်စောင်ထွက်ပေါ်လာဖွယ်ရှိနေပါလေဥရောပသမ္မဂ EU ထဲမှာအင်အားကြီးနိုင်ငံဖြစ်တဲ့ပြင်သစ်ကသူ့ရဲ့အထက်လွှတ်တော်ကနေ NUG အစိုးရကိုအတိအမှတ်ပြုကြောင်းအခုလိုဆုံးဖြတ်ချက်ချလိုက်တာဟာအခြား EU နိုင်ငံတွေအပေါ်မှာလည်းအကျိုးသက်ရောက်မှုရှိလာရင်လည်းလို့မြန်မာအရေးလှုပ်ရှားသူမတ်ဖူဖူးကသူ့အမြင်ကိုပြောပါလေ
မြန်မာရဲ့တူတဲ့အမြင်အရဆိုတော့ဒီဥရောပမှာဆိုရင်ပြင်သစ်ကနိုင်ငံကြီးပေါ့နော် G7 မှာလည်းပြင်သစ်ကပါတဲ့အတွက်ကြောင့်ဒီဆုံးဖြတ်ချက်ကတော့အလိုပေါ့နော်လွမ်းမိုးမှုရှိနိုင်တယ်ဒီအထက်လွှတ်တော်တင်မဟုတ်ပဲအလွှတ်တော်အခုစလုံးပြီးသွားတဲ့အခါကျရင်အဖြစ်တကူညီမတို့သိရတဲ့အခါကျလို့ရှင်လဲဒါဟိုပြင်သစ်ကတော့ဥရောပမှာပထမဆုံးနိုင်ငံဖြစ်သွားနိုင်တဲ့အတွက်ကြောင့်ဟိုလွမ်းမိုးမှုတော့ရှိမှအသေးစားပဲလို့တော့ညီမတို့ယုံကြည်ထားတယ် ပြင်သစ်နိုင်ငံကသူတို့ကဒီမိုကရေစီကိုအရန်တံပိုးထားမှန်းသိတာပေါ့နော်အဲကြောင့်မို့သူတို့ဒီလွတ်တော်အမတ်တွေဆိုလဲသူတို့ကအကလုံးတက်တန်နဲ့ထွက်ကြတယ်လို့ပြန်လာသိမှုလုံးဝလက်မခံဘူးစီကောင်စီကိုလည်းလုံးဝလက်မခံဘူးမြန်မာပြည်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့သူတို့အင်တိုက်အားတိုက်အဲ့လိုတွေအကလုံးကတက်တန်တယ်အဲ့လိုပြောတော့ဘယ်လိုပေါ့နော်အရန်အားတက်တယ်ပေါ့
မြန်မာစစ်တပ်ရဲ့အကျိုးစီးပွားကိုပြစ်မှတ်ထားပြီးဥရောပသမဂ္ဂ EU ကတပေါင်းတစည်းတည်းပြည်ထောင်ခံအရေးယူမှုချမှတ်သွားမယ်လို့ပြည်သက်နိုင်ငံသားရေးဝန်ကြီးယွန်နီဖ်လက်ဒရင်းကလည်းပြီးခဲ့တဲ့လပိုင်းတွေကပြောဆိုထားပါတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုလှုပ်ထားတဲ့ပြင်သစ်ပိုင်းတိုးတက်ကုမ္ပဏီကနေအာဏာသိမ်းစစ်ကောင်စီကိုအခွန်ဘန်တာငွေအမြောက်အများဆက်လက်ပေးဆောင်နေတာကထောက်ပံ့မှုပေးသလိုဖြစ်နေတာကြောင့်ဒီမိုကရေစီရေးကိုလိုလားတဲ့ပြင်သစ်အနေနဲ့ပြန်လည်သုံးသပ်ပေးဖို့ CRPH ကိုလွှတ်တော်ကူစားပြုကော်မတီကပြီးခဲ့တဲ့ AP နဲ့မေလတွေအတွင်းတောင်းဆိုခဲ့ဘူးပါတယ်။ဒါပေမဲ့တိုတဲကော်မတီကတော့မြန်မာပြည်တွင်းမှာသူ့လုပ်ငန်းတွေကိုဆက်လုပ်သွားမယ်လို့သာအကြောင်းပြန်ကြားခဲ့ပါတယ်ခင်ဗျာ
။ကိုညဝင်းရမရှင်မြန်မာစစ်ကောင်စီခေါင်းဆောင်ကိုအာဆီယံထိပ်သီးဆွေးနွေးပွဲမဖိတ်ဖို့ဆွေးနွေးနေပြီမဲ့တင့်တော်ရဲ့အဖြေရရေးဆွေးနွေးနိုင်ချေရှိနေသေးတယ်လို့ထိုင်းဝင်ကြီးချုပ်ရဲ့အကြံပေးပတိနန်ဝတ်တန်ယန်ဂွန်ကပြောလိုက်ပါတယ်ချူလောင်လောင်ကွန်တက်သူကနိုင်ငံရေးသိပ်ပံပါမောခါလဲဖြစ်တဲ့ပတိနန်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြမှာပ
ါ Very critical for ASEAN to make a progress
ASEAN အတွက်ကမြန်မာနိုင်ငံတွေကကွဲပြားနေတဲ့ခေါင်းဆောင်တွေကြားဘုံသဘောထားရယူပြီးအင်း ASEAN နိုင်ငံအားလုံးသဘောတူရရတဲ့အချက်၅ချက်အပေါ်နိုင်ငံတွေတိုးတက်မှုရအောင်လုပ်ဖို့ကအထူးအရေးပါပါတယ်ဒါက ASEAN ထိပ်သီးအစည်းအဝေးအတွက်အလုံးကိုအရေးကြီးပါတယ်ဒီ ASEAN ဖွဲ့ဝင်အားလုံးသဘောတူလာတဲ့အချက်၅ချက်ကိုတိုးတက်အောင်လှုပ်ဆောင်ဖို့နှိမ့်ပွေးလာခဲ့တာက ASEAN တစ်ခုလုံးအပေါ်ထိခိုက်မှုအလွန်ကြီးနိုင်ပါတယ်။ဒါကြောင့်အခု ASEAN ခေါင်းဆောင်တွေကြားဒီသဘောတူထားချက်၅ချက်တိုးတက်အောင်အကောင့်ထည့်ဖွဲ့ရမှာညီညီညွတ်ညွတ်နဲ့ဖြစ်အောင်အတူဝိုင်းလုံးဆောင်ကြဖို့အချိန်ရောက်နေပါပြီ။ထိပ်သီးအစည်းအဝေးမှာဘသူအစည်းအဝေးတက်လာတာပဲဖြစ်ဖြစ်ပေါ့လေ
။ဟုတ်ကဲ့ပမခပနီတန်အဲ့ဒီတော့အာဆီယံမှာဘယ်လိုမျိုးဝိုင်းလုံးပေးတာဖြစ်လာနိုင်ပါလဲ
။ Now it's to time to consult to exchange negotiate between
အချိန်တော့ရှိနေပါသေးတယ်။အာဆီယံညီညွတ်မှုကိုထိခိုက်အောင်အာဆီယံထိပ်ပိုင်းခေါင်းဆောင်တွေအကြားတိုင်ပင်ဖလှယ်ညှိနှိုင်းကြဖို့ပေါ့လေ။အာဆီယံညီညွတ်ရေးကိုထိခိုက်မှုနည်းစေနိုင်မယ်။မြန်မာနိုင်ငံတွေကကွဲပြားနေတဲ့အဖွဲ့တွေလည်းသဘောတူမယ်။ဖြစ်လာနိုင်ခြေတွေကလည်းအမျိုးမျိုးရှိနေပါသေးတယ်။ဘယ်သူအာဆီယံထိပ်သီးတက်ဖို့မတက်ဖို့မြန်မာခေါင်းဆောင်ပိုင်းတွေကပဲလာနိုင်ပါလား။ဒီနေရာမှာအစည်းအဝေးအမျိုးမျိုးကျင်းပတဲ့နေရာအမျိုးမျိုးလည်းပေါ်ထွက်လာနိုင်ပါသေးတယ်။အရင်တုန်းကလည်းအလားတူဖြစ်ခဲ့ကြပြီးရှိခဲ့ပါရဲ့။အာဆီယံနိုင်ငံခေါင်းဆောင်တွေမတက်နိုင်ခဲ့ရင်သူ့ကိုယ်စားလှယ်ဘယ်သူတက်မလဲ။နောက်ဆုံးမှာအဓိကကတော့အနာဂတ်မှာအာဆီယံတစ်ဖွဲ့လုံးရဲ့ညီညွတ်မှုနဲ့ထိရောက်မှုမထိခိုက်ဖို့အလေးထားလုပ်သွားကြဖို့ရှိပါလိမ့်မယ်
။ဟုတ်ကဲ့အဲ့ဒီတော့မြန်မာဘက်ကရောဘယ်လိုမျိုးဒီတုံ့ပြန်ပြီးတော့ဝိုင်းလုပ်ပေးတာမျိုးဖြစ်လာနိုင်ဖို့ရှိမယ်လို့သုံးသပ်မိပါလဲပမခပနီတန
် I think the different parties in Myanmar are quite concerned about the instability
မြန်မာနိုင်ငံတွေကအဖွဲ့တွေအသီးသီးအနေနဲ့နိုင်ငံတွေမတည်ငြိမ်မှုတွေအပေါ်စိုးရိမ်မှုတွေကြီးနေတယ်လို့ထင်ပါတယ်နောက်သူတို့အနေနဲ့နိုင်ငံတကာအသီးအဝေးတွေမှာအသီးသီးကိုစားပြုကြင်ကြပါတယ်သူတို့ပြောတာတွေကိုနားထောင်ပေးပေးကြပါတယ်အာဆီယံအနေနဲ့ဒီအခွဲ့တွေအလုံးပြောခွင့်ရဖို့ထိရောက်တဲ့ပြောဆိုနိုင်မယ့်နေရာတွေဖန်တီးရဖို့အထူးအရေးကြီးလာနေပါတယ်။ဒီအခွဲ့တွေအတွက်အာဆီယံကနေတဆင့်ကမ္ဘာကြီးကိုလမ်းကြောင်းတစ်ခုဖွင့်ပေးနိုင်မှုပေါ့လေ။လာမယ့်အာဆီယံထိပ်သီးပွဲမှာအစီအစဉ်ရှိရှိအခုလိုလှုပ်ပေးနိုင်ရင်တော့မြန်မာပြည်သူတွေကြောက်ရွံ့နေတဲ့အခက်အခဲတွေရောကြလာစေနိုင်ပါတယ
်။ဟုတ်ကဲ့ပမခပန်နေရှင်။အဲ့ဒီအတွက်ရောဒီအာဆီယံခေါင်းဆောင်တွေဘာလို့ညှောလင့်နိုင်ပါလဲ
။ I think quite certainly that on this issue
အာဆီယံဖွဲ့ဝင်နိုင်ငံအသီးတွေကခေါင်းဆောင်တွေအနေနဲ့လည်းဒီကိစ္စအပေါ်မှာမြန်မာပြည်သူတွေဘက်ကကြည့်ပေးမယ်ဆိုရင်အလားတူစဉ်းစားနိုင်မှာအတော့ကိုသိကြလောက်ရှိနေပဲလို့ထင်ပါတယ်။မြန်မာပြည်သူတွေအနေနဲ့ဒီရှေ့မတိုးနောက်မဆုတ်တာအကျက်အသေးကြီးတဲ့ကနေနောက်ထပ်ဖိအားတွေပိုဆိုးလာမှုတွေဇက်မကြုံရတော့ပဲလွတ်မြောက်နိုင်ရေးအာဆီယံနိုင်ငံတွေကဝိုင်းကူပေးဖို့ညှော်လင့်အားကိုးစေပါ။ဒီညှော်လင့်ချက်ကလည်းအတော့မြင့်မားလာနေရဲ့လို့ထင်ပါတယ
်။ဟုတ်ကဲ့အဲ့ဒီတော့ပကြာခင်ရှေ့မှာဖြစ်လာနိုင်ခြင်းအတွက်ရောဘလို့သုံးသပ်ချပါလဲဖမခပန်နီချန
် Well I think we still have time also
ကျွန်တော်တို့အနေနဲ့ဒီလားကုန်မတိုင်ခင်ကာလအတွင်းမြန်မာပြည်ကအဖွဲ့အစည်းတွေနဲ့တွဲလုပ်နိုင်မှုဘုံနီးလန်းတစ်တစ်ခုခုမျိုးပေါ်လာရေးအတွက်ပြင်ဆင်နိုင်မှုအချိန်ရှိနေသေးတယ်လို့ထင်ပါတယ်အထူးသဖြင့်နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီအနေနဲ့တော့မကြခင်အဆုံးသက်အဆုံးဖြတ်ပေးရမှာပေါ့လေဒါမှသာအာဆီယံထိပ်သီးပွဲမှာမြန်မာအနေနဲ့တနည်းတစ်ပုံကိုစားပြုမှုရှိနေမှာလေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဗမခပန်နီတက်ခင်ဗျာ
ကိုဝင်းမင်းပါရှင်အခုတော့ American အောက်လွှတ်တော်မှာအင်္ဂါနေ့ကပါတီနှစ်ရလုံးထောက်ခံတဲ့ Burma Bill မြန်မာပြည်ဆိုင်ရာဥပဒေချမ်းတင်သွင်းလိုက်တဲ့အခြေအနေကိုကြည့်ကြရအောင်ပါရှင် Burma Unified Through Rigorous Military Accountability Act of 2021 လို့အမည်ပေးထားပြီးအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကအင်္ဂါနေ့ကတင်သွင်းလိုက်တဲ့ဥပဒေချမ်းကိုကြိုဆိုရတဲ့အကြောင်းရင်းတွေထဲမှာဆက်လာသိမ့်ပြည့်ရဲ့နောက်နိုင်ငံရေးအကျက်အတဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မယ့်အချက်တွေရေပုံရပါဝင်လာတွေ့ရတယ်လို့ Washington DC အခြေစိုက် Campaign for a New Myanmar အဖွဲ့အကြံပေး Mike Hat က VOA ကိုပြောပါတယ်။ဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်လို့အစစ်မြေမူဝါဒရေးရာညှိနှိုင်းရေးမှုထားရှိဖို့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်အင်အားသုံးဖိနှိပ်ခဲ့တဲ့လုပ်ရက်ဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာကိုအမေရိကန်နိုင်ငံသားကြီးဝင်ကြီးဌာနအနေနဲ့သတ်မှတ်ပြဋ္ဌာန်းဖို့တောင်းဆိုထားတဲ့အချက်တွေလည်းဒီဥပဒေချမ်းထဲမှာပါဝင်ကြောင်း Mike Hat ကအခုလိုပြောပါတယ်
In general, the things that we like about it are it has a.
Yebuya, apin di mujane patalo, chenoru the bochare achete garo. Ludajin sana totamu saya akuni rego. A tutapin neza pachobi, namia tata pianwe pebo, chep pavare. Tine a niari bego, trepide, a ye dre a mia biashini raba. Durore yin signiare, a ke mumugo, pishin pinaibo, di ubri jama tedwin tabare. ဒါအပြင်သတင်းမီဒီယာတွေအခန်းကဏ္ဍအပါအဝင်ဒီမိုကရေစီမြင့်တင်ရေးအတွက်ကူညီထောက်ပံ့မဲ့အစီအစဉ်တွေလည်းပါပါတယ်။နောက်ပြီးအခုပဋိပက္ခမှာအဓိကအခရာကျတဲ့မြမရေနံတဲ့သဘာဝတန်းွေလုပ်ငန်းကိုပြင်မှတ်ထားပိတ်ဆို့ဖို့နိုင်ငံသားရေးဌာနကိုတွန်းအားပေးတဲ့အချက်ပါဝင်ပါတယ်။အားလုံးသိတဲ့အတိုင်းပါပဲ။အရန်နိုင်ငံသားငွေမရှိတဲ့အတွက်ငွေလဲလှယ်ရေးပြဿနာကြီးကြီးမားမားရင်ဆိုင်နေရချိန်မြမစစ်ကောင်စီအနေနဲ့ဘန္နာရေးအကြအတဲမျိုးရင်ဆိုင်နေရတဲ့အချိန်မှာရေနံနဲ့သဘာဝတန်းငွေကရတဲ့ငွေငွေကြောင့်သာစစ်ကောင်းဆောင်တွေရှင်သန်နေတာပ
ါ So I mean her the oil and gas station မြမရေနံနဲ့သဘာဝတန်းငွေလုပ်ငန်းကိုပြင်မှတ်ထားအရေးယူဖို့နိုင်ငံသားရေးဌာနကိုပဲတွန်းအားပေးထားတာဆိုတော့ဒီဥပဒေမူကြမ်းကဒီကိစ္စကိုဘယ်လောက်ထိအလေးနဲ့ထားလဲလို့မြင်လဲရှင့်
That's an excellent question. So it is in the bill it asks
အလွန်ကောင်းတဲ့မေးခွန်းပါဒီဥပဒေမူကြမ်းထဲမှာဖော်ပြထားတာကအမေရိကန်နိုင်ငံသားရေးမူဝါဒရည်မှန်းချက်မှာရေနံနဲ့သဘာဝတန်းငွေလုပ်ငန်းကိုပြင်မှတ်ထားပိတ်ဆို့ဖို့လှုပ်ဆောင်တဲ့မသင့်နိုင်ငံသားရေးဌာနအနေနဲ့စုံစမ်းလေ့လာဖို့တောင်းဆိုထားတာဖြစ်ပါတယ်ဒီတော့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတော့ကျွန်တော်တို့မသိပါဘူးဒါပေမဲ့ Chevron ရေနံကုမ္ပဏီကတော့ဒါကိုဆန့်ကျင်ဖို့အပြင်းအထန်လော်ဘီလုပ်ခဲ့တာပါ Chevron နဲ့ပတ်သက်လို့နယူးယောက်တိုင်းသတင်းစာမှာလဲစုံစမ်းလေ့လာရေးသားထားတာတွေ့ကြရမှာပါတကယ်တမ်းမြမရေနံတဘာဝတန်းငွေလုပ်ငန်းနဲ့ဖက်ဆက်လုတ်ကင်တဲ့ကဏ္ဍကနေရတဲ့သူတို့ဝင်ငွေကအတော်ကိုနည်းပါတယ်ဒါကြောင့်အမေရိကန်နိုင်ငံသားရေးဌာနအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်ချလိုက်မယ်လို့ကျွန်တော်တို့ယုံကြည်ပေမဲ့တကယ်တမ်းပြောရရင်ဘယ်လိုဖြစ်လာမလဲဆိုတာကျွန်တော်တို့သိချမသိပါဘူး
Maryland ခြေဆိုင်ချင်း Association ရဲ့အမှုဆောင်ညွှန်ကြားမှုဇိုတုံမုံကတော့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းထဲမှာပြင်ဆင်ဖြည့်ဆွတ်ရမယ့်အချက်တွေရှိနေတယ်လို့အခုလိုထောက်ပြသွားပါတယ်
။ Federal Democratic Union ဆိုတဲ့အတုံးဟုံးတုံးဖို့အခုဒီလမှာက Democracy ဝါ25ရာခိုင်နှုန်းဟို Military System တလောက်ပဲသူတုံးသွားတယ်။အခု NGG ကလည်းFederal Democratic Union ထူထောင်မယ်ဆိုတော့ဒါကြောင့်မို့ကျွန်တော်တို့ကဒီမိုကရေစီရေးတစ်ခုခုထဲမှာကျွန်တော်ရေးက Federal ရေးလည်းပါတယ်တစ်ချက်နောက်တစ်ချက်က2008 Constitution ကို Reform လုပ်ဖို့အဲ့လိုမျိုးပါတယ်ကျွန်တော်တို့ကတော့2008 Constitution ပြီးပါပြီဒါကြောင့်ပြောတော့အပြည့်အပြည့် Abolish ဖြစ်စေခြင်းနဲ့နောက်တစ်ခုက The Nationwide Ceasefire Agreementဘလို့ထည့်ထားတယ်ဆိုတော့ credible implementation of the nation versus for agreement ဆိုပြီးတော့စာမျက်နှာဆက်ခွင့်မှာပါတယ်။ဒါ NCA ကို account ထည့်ဖို့ရမယ်ဆိုတာကဒါကျွန်တော်တို့ February ဟောပါတည့်ရက်နောက်ပိုင်းတော့ဒီဟာကတော့ဟိုပါလေဟိုဆက်စပ်မရှိတော့ဘူးဒီဟာကအဲ့လိုပဲကျွန်တော်တို့တုံ့တက်တယ်။ဒီ humanitarian assistance နဲ့ပတ်သက်ပြီးတော့လူသားချင်းစာနာထောက်ပံ့မှုကိစ္စနဲ့ပတ်သက်ပြီးတော့အတိတ်ကခက်ခဲဆုံးဘယ်နေရာလဲ။ကြာ ပြည်နယ်ပဲတခြားပြည်နယ်လည်းရှိပါဒါပဲဒါကြောင့်ကျွန်တော်ကြရားပြည်နယ်နဲ့မွန်ပြည်နယ်ကိုကျွန်တော်ပါစေခြင်းလဲဆိုတော့အဓိကဒီ၅ချက်ကိုကျွန်တော်တို့ကဖြစ်စေခြင်းလဲ
ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်မှာဆွေးနွေးမယ်ဆိုရင်တော့ဒီမိုကရက်ပတ်ရော Republican Party နှစ်ခုစလုံးရဲ့ထောက်ခံမှုရဖို့အရေးမှာစိန်ခေါ်မှုတွေရှိနိုင်တယ်လို့မြန်မာအရေးသုံးသပ်သူတွေကတော့ထောက်ပြထားပါတယ်။ဒါပေမဲ့လည်းအခုလိုမြန်မာပြည်သူတွေရဲ့အကြက်တဲကိုကူညီဖြေရှင်းပေးမယ်ဥပဒေမူကြမ်းတင်သွင်းနိုင်တာဟာမြန်မာတွေသာမကသူတို့လိုမြန်မာအရေးကူညီကြိုးပမ်းဆောင်ရွက်နေသူတွေအတွက်အောင်မြင်မှုဖြစ်တယ်လို့ Mike Hack ကပြောသွားပါတယ်ရှင်။
ကြတာပဒီနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
်။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တခွတ်လို့ခေါ်တဲ့တန်တမန်ရေးမိဖက်၄နိုင်ငံကခေါင်းဆောင်တွေဟာမကြသေးခင်ကပထမဆုံးအချိန်လူကိုယ်တိုင်တွေ့ဆုံခဲ့ကြပါတယ်။ American သမ္မတ Joe Biden, India ဝန်ကြီးချုပ် Narendra Modi, Australia ဝန်ကြီးချုပ် Scott Morrison နဲ့ဂျပန်ဝန်ကြီးချုပ်ယိုရှိဒါဆူဂါရိုဟာစက်တင်ဘာ24ရက်နေ့ကအင်ဂျီရောမှာတွေ့ဆုံခဲ့ကြတာပါလွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသမှာလုံခြုံရေးနဲ့တာယာဝပြောဖို့အတွက်မိဖက်ပေါင်းစည်းမှုဟာအခြေခံကြောရိုးအဖြစ်အားလုံးပါဝင်မှုနဲ့ကြံ့ကြံ့ခိုင်နိုင်စွမ်းရှိစေရေးအတွက်ခေါင်းဆောင်၄ဦးကိုယ်တိုင်တန်ဓိဋ္ဌာန်ချမှတ်ထားကြတယ်လို့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်ခွတ်၄ပွင့်ဆိုင်အဖွဲ့ဟာဒီခေတ်ရဲ့အခရာကျတဲ့စိန်ခေါ်အကဲဆတ်မှုတွေအတွက်ကဘာကြီးအပေါ်ရှုမြင်ပုံအနာဂတ်အရေးဘုံမျှော်မှန်းချက်တွေအပေါ်သဘောထားချင်းတိုက်ဆိုင်ကြတဲ့ဒီမိုကရေစီဘက်တော်သားမိဖက်တွေဖြစ်ကြတယ်လို့သမ္မတဘိုင်ဒန်ကအဖွင့်မိန်ကွန်းမှာပြောဆိုခဲ့ပါတယ်။အဲ့ဒီစိန်ခေါ်မှုတွေထဲမှာ COVID-19 ကပ်ရောဂါဥတုရာသီဖောက်ပြန်မှုနည်းပညာထွန်းကားတိုးတက်လာမှုနဲ့အခြေခံအဆောက်အုံပြဿနာတွေလည်းပါဝင်ပါတယ်သမိုင်းတွင်မဲ့ COVID-19 ကပ်ရောဂါတိုက်ဖျက်ရေးနဲ့ပတ်သက်လို့မတ်လတုန်းကခေါင်းဆောင်၄ဦးအွန်လိုင်းကနေဆွေးနွေးခဲ့ပြီးနောက်ပိုင်းတိုးတက်မှုတွေရှိခဲ့တာကိုသဘောတူညီကြပါဗျ။2022ခုနှစ်ကုန်ကျရင်ကမ္ဘာတဝန်းကိုဗစ်ကာကွယ်ဆေးအလုံးကြီး 1.2 ဘီလီယံလှူဒန်းမဲ့ရည်မှန်းချက်ပြည့်မီဖို့လမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ဆိုပါတယ်။ဒီကနေ့အထိဒီ၄နိုင်ငံကနေအင်ဒိုပစိဖိတ်ဒေသနိုင်ငံတွေအတွက်ထိရောက်စိတ်ချပြီးအရေးအသွေးပြည့်မီတဲ့ကိုဗစ်ကာကွယ်ဆေးအလုံးကြီး89သန်းဖြန့်ဝေပြီးဖြစ်ပါတယ်။ဥတုရာသီဖောက်ပြန်မှုပြဿနာကိုလည်းအတူပူးတွဲကင်တွယ်နေကြတာမှာပဲရစ်သဘောတူညီမှုအရစက်မှုခင့်မတိုင်ခင်အပူချိန်ထက် 1.5 ဒီဂရီဆယ်စီယပ်အထိကန့်သတ်ပြီးထိန်းထားနိုင်ဖို့ကြိုးစားနေကြပါတယ်။ Quad အဖွဲ့ဝင်၄နိုင်ငံရဲ့နောက်ထပ်အားထုတ်မှုတွေထဲမှာနိုင်ငံတဝန်းကန္ဓာအလိုက်ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ့ဆွန့်ထုတ်မှုပမာဏတင့်တင့်စွာလျှော့ချရေးလဲပါဝင်ပါတယ်။ဒါအပြင်တန့်စင်တဲ့ဟိုက်ဒရိုဂျင်နည်းပညာအသုံးပြုဖို့တောင်ဝန်တည်တဲ့ကြန့်ခိုင်တဲ့တန့်စင်စွမ်းအင်ဖြန့်ဖြူးရေးစတဲ့ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ကြဖို့ဖြစ်ပါတယ်။မွေးရာပါလူအခွင့်အရေးလေးစားလိုက်နာမှုနဲ့အညီနည်းပညာတွေကိုပုံဖော်တီထွင်နိုင်ကြဖို့တေချာအောင်ဒီ၄နိုင်ငံအနေနဲ့နည်းပညာထွန်းကားလာမှုနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်နေကြပါတယ်။ဥပမာ 5G အင်တာနက်ဆက်သွယ်ရေးပွင့်လင်းမြင်သာမှုစိတ်ချလုံခြုံမှုစတဲ့နည်းပညာနယ်ပယ်တိုးတက်အောင် 5G ဆက်သွယ်ရေးကွန်ရက်အပြင်ခံနိုင်ရည်ရှိမှုမတူကွဲပြားမှုနဲ့သယ်ယူပို့ဆောင်ဖြန့်ဖြူးရေးတွေအတွက်တန်ဓိဋ္ဌန်ချအတိအမှတ်ပြုကြသလိုပွင့်လင်းမြင်သာပြီးဈေးကွက်အဆင်ပြေမဲ့မူဝါဒတွေနဲ့လှုပ်ထုံးလုံနည်းတွေကိုအစိုးရတွေကပံ့ပိုးဖို့အရေးကြီးကြောင်းသူတို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်ဒေတာတွင်အခွင့်အလမ်းတွေအတွက်ဆက်သွယ်ညှိနှိုင်းဖို့နဲ့ဒေတာရဲ့အခြေခံစောက်ဦးလိုအပ်ချက်မြေပုံသတ်မှတ်ရေးစတာတွေအတွက်လေးပွင့်ဆိုင်အခြေခံအစောက်ဦးမိဖက်အသစ်တရက်ကိုလည်းခေါင်းဆောင်လေးဦးကကြေညာလိုက်ပါတယ်။ပူးပေါင်းဆောင်ရွက်မှုတမိုင်းအစဉ်အလာရှိကြတဲ့အဓိကဒီမိုကရေစီ၄နိုင်ငံဟာစိန်ခေါ်အကဲဆန်းမှုတွေကိုရင်ဆိုင်ဖို့ဘယ်အရာကိုမဆိုဘလို့အကောင့်အထက်ပေါ်ဆောင်ရွက်ရမယ်ဆိုတာကိုကျွန်တော်တို့သဘောပေါက်ကြပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်။ VOA အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA အမေရိကန်တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင် အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing တို့ Channel 101ဒါမှမဟုတ် Thaicom 6တို့ Channel 123တို့ကလည်းဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီ။အခုဆက်လက်တင်ဆက်မယ့်ဒုတိယပိုင်းနာယူဝက်အစီအစဉ်မှာကျမတို့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြဖို့ရှိပါတယ်။အဲ့ဒီထဲမှာတော့အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုထုတ်လင်းမှာပါအခုတော့ဥကြော်ဇန္တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ရှုကြရအောင်ပါမြမနိုင်ငံမှာတစ်နှစ်တခြားကြက်တဲလာတဲ့ငွေကြေးပြဿနာနဲ့ကြာဆင်းလာတဲ့စီးပွားရေးအခြေအနေဟာဘယ်လောက်ထိကျယ်ဝန်းနှက်ဆိုင်နေပါသလဲမတိမငြိမ်ဖြစ်နေတဲ့လက်ရှိနိုင်ငံရေးအခြေအနေအပေါ်မှာရောဘလို့ရိုက်ခတ်လာနိုင်ပါသလဲစီးပွားရေးပညာရှင်ဦးစိန်ထင်းနဲ့ဥကြော်ဇန္တာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကျောက်ဦးစိန်ကြီးခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့အခက်ကြုံနေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးကိုအခုကြုံတွေ့နေရတဲ့စီးပွားရေးအခက်အခဲကဘယ်လောက်ထိထိခိုက်စေမလဲဘယ်လောက်ထိပုံမဆိုးရွားကျဆင်းသွားစေမလဲဆိုတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီကိစ္စကိုမပြောခင်အခုစီးပွားရေးအခက်အခဲကဘယ်လောက်ထိနေဆိုင်တယ်လဲပြဿနာဘယ်လောက်ကြီးမလဲဆိုတာအရင်ပြောပါဦးခင်ဗျာ
ကိုလက်ရှိအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလတည့်ကစပြီးတော့တိုင်းပြည်စီဝါရေးကတကားတစ်လုံးနဲ့သုံးရမယ်ဆိုတော့ကြောက်ထဲကိုရောက်သွားပါပြီ။ဘာကြောင့်လဲဆိုတော့ပြဿနာကတိုင်းပြည်ဒီမိုကရေစီလမ်းကြောင်းကိုသွားနေပြီးကဘာကြီးနဲ့စီဝါရေးအဖြစ်နိုင်ငံရေးအဖြစ် open လုပ်ပြီးတော့မှဆက်ဆံတဲ့အခြေအနေအလုံးကိုပိတ်လိုက်တဲ့အကျိုးဆက်ပြီးဝေးကြီးတစ်ခုတည်းမဟုတ်ပါဘူး။တိုင်းပြည်ရဲ့ထုတ်လုပ်မှုတွေ၊ကုန်သွယ်မှုတွေ၊ကုန်သွယ်မှုဆိုတာပြည်တွင်းပြည်ပကုန်သွယ်မှုအပအဝင်နိုင်ငံတကာနဲ့ဆက်သွယ်တဲ့ငွေကြေးစည်းစိမ်မှုအစပြည်တွင်းငွေကြေးဆုံးအလုံးသည်အနှုတ်လက္ခဏာကိုဆောင်းသွားမှဖြစ်တဲ့ကြောင့်တိုင်းပြည်ရဲ့စီးပွားရေးဟာအချုပ်ပြောရရင်တော့ကြောက်တဲ့ကိုထိုးစင်သွားလို့ပြည်သူလူထုကတော့အလွန်အတန်တိုင်းဆတိတ်ကြီးမားတဲ့စီးပွားရေးတံကိုခံရပြီလို့ပြောလို့ရပါတယ
်။ဒါပေမဲ့အချိန်တုန်းကလည်းပဲအဲဒီစစ်ဆူရဆက်ဆက်တနည်းအားဖြင့်စစ်တပ်ကျွမ်းတော်ဆောင်ပြုတဲ့အဆူရဆက်ဆက်ပြောခဲ့တာကဘယ်လိုပဲဖြစ်ပါစေမြန်မာနိုင်ငံဟာဆက်ကျူးရေးနိုင်ငံသက်သန်းကားပစွန်နေရှိရဲဆက်ကျူးရေးထွက်ကုန်နေရှိရဲတို့ကြောင့်ပြည်သူတွေဟာပြတဲ့အစင်တော့မရောက်ဘူးငါတို့ဆက်လက်ပြီးတော့ survive လုပ်နိုင်ကြဆူတော့ပြောကြပါရဲအဲ့ဆိုတော့ဘယ်လောက်မှန်ပါလဲအခုအချိန်မှာ
အဲ့ဒါကတော့သူတို့အာနာဒီမြဲဖို့အတွက်မှန်ပါတယ်ဆရာဘာကြောင့်လဲဆိုတော့ဥနေဝန်ခေတ်ကစပြီးတော့မှ62ခုမတိုင်ခင်ကပါလီမန်ဒီမိုကရေစီနဲ့ကတိုင်းပြည်အလွန်မတန်အရှိတောင်အဆက်မှာအထမ်းတော်ဆုံးတဘာဝပြန်စားတာလည်းအပေါ်ဆုံးဆိုတော့အဲ့ဒီကထောက်ပေးတဲ့အားကသူကတောင့်ခံနိုင်ခဲ့တယ် survive ဖြစ်ခဲ့တာပေါ့ဒါပေမဲ့ကမ္ဘာကြီးနဲ့သူက isolate လုပ်ခဲ့တာအကုန်ဖြတ်တာနိုင်ငံရေးစီးပွားရေးအကုန်ဖြတ်တာအဲ့ဒီကဖြစ်တော့အဲ့ဒီကျွန်တော်တို့အချမ်းသာဆုံးနိုင်ငံကနေ now LDC ဖြစ်ခဲ့တယ်နော်ဒါနဲ့ကြောင့်နှစ်ကြတော့ဒါတစ်ချက်နောက်ခုနဆရာပြောခဲ့တဲ့ဆဲမှာစိတ်အာဏာကြီးဒုတိယမျိုးဆက်ကနော်88အာဏာသိမ်းတော့လေဥနေဝန်တော်တိုင်းကြီးကမချမ်းသာတော့ဘူးသို့တော့ natural resource တွေရှိတယ်ဆရာရယ်တစ်တည်းရှိတယ်နော် gas ကထွက်လာတယ်တော့ရေနံနေရှိတယ်ဆိုတော့အဲ့ဓာရီအားလုံးကသူတို့အသက်ရှင်မှုအတွက်မသိယုံတမယ်ပေါ်ဆက်ဆက်နိုင်ခဲ့ပါတယ်ဆက်ပါလဲဆိုတော့ပြည်သူတွေကတော့ဒီ layer set ကြီးကိုအခြေခံတဲ့ကိုဝန်းစာကိုပူလုံတဲ့အဆင့်ခေါ်တာပေါ့ subsidence level ရှိတဲ့ economy ကနေမှမတက်တဲ့အပြင်ပြန်ပြန်ကျလာတယ်အဲ့ဒီချိန်မှာသူတို့ဘာလုပ်လဲဆိုတော့ဒါပြောရမယ်ဆိုရင်တော့စီးပွားရေးသဘောအရပြောရင်အဲ့ဒီဒုတိယစစ်အာဏာရှင်အုပ်စုကနည်းနည်းသူတို့အကျိုးစီးပွားလဲကြီးတယ်နည်းနည်းလဲလူတွေလဲတော့ကဘာကြီးကလည်းပြောင်းတယ်လူရဲလဲဆိုတော့တော်တော်ကြောတာမဟုတ်သူတို့အတွက်ဆရာခရိုနီလူလန်းစားကိုမွေးပြလိုက်တယ်ဆရာတို့ပြီးတဲ့အတိုင်းအဲ့တော့ခရိုနီတွေကတိုင်းပြည်ရဲ့စီးပွားရေးလုံခြုံရေးအုပ်ကြီးမှာအသက်ဆက်နိုင်မှုအတွက်ဥပိုင် limited နဲ့ငေါစီးပွားရေး corporation တွေက joint venture လုပ်ပြီးတော့မှသူကတစ်ဖက်ကလည်းသူတို့ချမ်းသာအောင်လုပ်တယ်ခရိုနီလူလန်းစားကိုလည်းမွေးထုတ်လိုက်တယ်အဲ့လိုနဲ့ဆိုရချင်ဒါပေမဲ့ပြည်သူတွေကငတ်တဲ့လူတွေကယူရီးယားမှာ3လေးသန်းနော်မလေးရှားမှာ3လေးသန်းဒါကစားစီပေါ့လေအဲ့တော့သွားပြီးတော့မှနော်တိုင်းပြည်ရဲ့ကဲအရင်မြစ်ဖြစ်တဲ့လူစွာအရင်ကတော့အရင်ကောင်းရတာအဲ့ဒီအခြေအနေဖြစ်ခဲ့တဲ့ကြောင့်သူတို့ဆာဗိုက်ဖြစ်တာပါအ
ဲ့ဒီတော့စမတ်မျိုးဆက်ဥနေဝင်းနဝီဒုတိယမျိုးဆက် သူတို့တွေကဘယ်လို survive ဖြစ်အောင်လုပ်ခဲ့ရဆိုတော့အခုဆရာအဆုံးနှွှဲဆိုတတိယမျိုးဆက်လို့ခေါ်ရမလားဦးဆရာနာသိနေပုံကိုယ်တွေဆိုတော့ဒီလူတွေရဲ့အခြေအနေကသူတို့နဲ့နှိုင်းရှင်ဘယ်လိုနေလဲဆရာ
အဲ့ဒီလူတွေရဲ့မျိုးဆက်ကတော့နောက်ဆုံးမျိုးဆက်ဖြစ်သွားပြီမနိုင်တော့ဘူးပထမမျိုးဆက်မှာတော့ဥနေဝင်းကြီးကလဲလဲလေတယ်ဗျာလှည့်ပတ်တော့ပြည်သူတွေကဥနေဝင်းကဟာကောင်းမယ်ထင်တယ်ပေါ့လေစောင့်ကြည့်တာနော်ဆယ်နှစ်ဆယ်မိုးတော့စောင့်ကြည့်စောင့်ကြည့်တော့ဥနေဝင်းလည်းခုနကျွန်တော်တင်ပြခဲ့တဲ့ဟိုအရင်ပါလီမန်ခေတ်ကသူကလက်ကြံလေးတွေနဲ့သူကတောင်းခံပြီးတော့တောက်တိုင်လေးတွေနဲ့ရခဲ့တဲ့အခါကျတော့လူတွေကမျက်စိလဲတာပေါ့ဆရာရင်ဒါတော့88ရောက်တဲ့အခါကျတော့သူဒုက္ခရောက်ပေါ်တာပဲမဟုတ်လားစိတ်မေးလဲလှည့်လဲရဒါတော့ကြိတ်ဒုတိယကြိမ်ကြတဲ့အခါကျတော့ဒီပေါ်မှာပဲအခြေခံတာပဲဆရာသရိုက်ထုတ်ရောက်ပြီးတော့မှသွားခဲ့တာဒီမျိုးဆက်ကြတော့ဒီသူလူတွေကမယုံတော့ဘူးဆရာဒုတိယမျိုးဆက်မှာကပြည်သူကမယုံလုံးလုံးတဝက်လောက်ထားပါတော့အတမင်ပြောရင်အခုကဒုတိယရှိရင်90လောက်ကလုံးဝလက်မခံဆရာကလည်းကသူတို့စစ်တပ်နဲ့ပေါင်းမှလည်းခရိုနီပဲရှိတယ်။ခရိုနီတောင်ထွက်လာပြီဆရာကြီး။လူရန်သာအလုံးကအထူးဖြင့်ပညာတတ်တော်တော်များများကကျွန်တော်တို့ပညာတတ်လူရန်သာကတော့ပြောညာတက်လာတဲ့ဆိုတာကိုသူကဝန်တန်းမြင်နေပေါ့နော်။ပန်ပိုးတာလေးရှိခဲ့တဲ့ခါမှာအခုကဆရာ CDM ကြည့်ပါ။ကျွန်တော်တို့88မှာ CDM လုတ်ခဲ့တာမအောင်မြင်ဘူးဆရာ။အခုကအလုံးက CDM လို့သူတို့ဘက်မှမရှိတော့ရန်ရိုက်ရက်သွားတက်ချက်။နောက်တစ်ခုကတောင်သူလေသမားအရင်တုန်းကမျိုးဆက်နှစ်ခုလုံးမှတောင်သူလေသမားတော်လိုက်မှမပါခဲ့ဘူးဆရာ။အခုကတောင်သူလယ်သမားကရွာရီတော်ဒီမှာဆရာကအားလုံးမြင်တဲ့အတိုင်းပဲအဲ့ဒါကလုံးဝမရတော့ပါဘူးဒါချက်နောက်တစ်ချက်ကသူတို့ကဒုတိယမျိုးဆက်မှာတောက်တိုင်လုပ်ခဲ့တဲ့စစ်တပ်ပိုင်စီးပွားရေးပေါ်ကိုရီနဲ့စစ်တပ်ပိုင်စီးပွားရေးကိုပြည်သူလူထုကဘူးတပိတ်ဆောင်ပြီးတော့မှလုံးဝပွိုင်းကောက်လုပ်သွားပြီဆရာနော်အဲ့တော့သူတို့ရဲ့ဂျောကပြတ်သွားပြီဒါချက်နောက်တစ်ချက်ကနိုင်ငံတကာကတော့အစနဲ့သူတို့တရက်ကတိုင်ချင်းခက်ခဲပြီးပြီပေါ့လေသို့တော့အထက်တဲ့အချိန်ကြီးအရင်နဲ့ပြောင်းသွားပြီတော့မှသူတို့ကစစ်တပ်ပိုင်နဲ့တစ်တက်ကဲခုနစီးပွားရေးတွေကိုလုံးဝဆက်ဆံမလုပ်တော့ဘူးဘွိုင်းကောက်လုပ်တဲ့အပြင်အဲ့ဒီအစိုးရရန်ရည်ကြီးကိုလဲပတ်နိုင်အောင်ဘတ်ဂျက်ပေါ်ဆရာရဲ့အကြမ်းကြောရင်တော့ငွေကြီးရနိုင်တဲ့နီးလန်းတွေကသူတို့မှမရတော့ဘူးဆရာဒီချက်လာတော့မှသိပ်သိတာလေ revenue ပေါ့သူတို့ဝင်ငွေဟာအကွန်တောက်ကရတာကိုအကွန်လုံးအပြတ်သွားတဲ့ခါမှာသူတို့ကတော့လုံးဝအရင်မျိုးဆက်လို့ကိုတောင်းခံနိုင်မဲ့လမ်းမရှိတော့ပါဘူးဆရာ
ဟုတ်ကဲ့ဆိုတော့ဒီလိုစီးပွားရေးဆုံးကြဆင်းလာမှုဟာအခုလောလောဆယ်နိုင်ငံရေးကိုဘယ်လောက်ထိရိုက်ခတ်နိုင်ပါလဲပြည်ရင်းနိုင်ငံရေးကိုဒါပြည်ပဖိအားတွေအရဖယ်ထားလိုက်ပါလေအဲ့မြန်မာနိုင်ငံမှာစာဝန်ရေးအခက်အခဲကြောင့်ငွေတန်ဖိုးကြဆင်းတာအဲ့ဒီလောလောဆယ်မှာလူတွေသိညင်းနေကြတယ်ပြောနေကြတယ်ကိစ္စကြီးမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုဘယ်လောက်ထိရိုက်ခတ်နိုင်မယ်ထင်ပါလဲဒီစစ်ကောင်စီအနေနဲ့အချိန်ဆက်ပြီးဆွဲပြီးတော့တိုင်းပြည်ကမနှင်းသက်သေးဘူးငါတို့ဆက်နေရမယ်ဆိုပြီးအကြောင်းပြစရာဖြစ်လာမလားသူတို့မဟုတ်သူတို့အုတ်ချလို့မရတဲ့အခြေအနေကိုများလုံးဝကြဆင်းသွားနိုင်သလားဆဲသုံးသက်ကြကြကြမှာ
ကျွန်တော်အမြင်ကတော့ဆရာဒီမှာနိုင်ငံရေးနဲ့ခုနနိုင်ငံရေးဆိုတာခုန NUG ဥဆောင်မှုနဲ့ပြည်သူတွေထောက်ခံနိုင်ငံတကာအားနဲ့တော့တဝက်လောက်ရှိမယ်ဆိုရင်စီးပွားရေးဒုက္ခရောက်တဲ့ဟာကအဲ့ဒါကိုပံ့ပိုးတဲ့နောက်တဝက်လောက်လာပါလိမ့်မယ်ဆရာဒါလေးကိုနည်းနည်းလေးကျွန်တော်ချက်တင်ပြပေးရစီဒါကြောင့်လဲဆိုတော့88-90နောက်ပိုင်းဥပိုင်လီမိတက်နဲ့စီးပွားရေးကော်ပိုရေးရှင်းဖွဲ့ပြီးတိုင်းပြည်ရဲ့စီးပွားရေးခိုးရင်းနဲ့လုံခြုံရေးအုပ်ခဲ့တာကျွန်တော်လုံခဲ့တဲ့ဆန်ကားတွေကတွက်တာပေါ့လေအဲဒီကောင်ကဂျာမန်ဒေတာတွေကရတဲ့အပေါ်မှာတွက်ရင်တိုင်းပြည်ရဲ့လေးဘုံတဘုံလောက်ကသူကလုံခြုံရေးအုပ်ထားတာဆရာရဲ့နောက်ပိုင်းဆိုကျွန်တော်ရှင်းတယ်ပိုများနေမယ်ဘာလို့ကျွန်တော်တို့ဥပိုင်တို့ဘာလို့ UFCCI တို့ဘာလို့ဆိုတာတွေကသူတို့လူတွေရဲ့ဒီလူတွေကတိုင်းပြည်စီးပွားမှာ40ခန့်လုံးတော့ကြီးစိုးထားရင်တော့အဲ့ဒါကလုံးဝကျွန်တော်ခုနပြောဘူးသပိတ်နဲ့ထိပြီဆရာနောက်တစ်ပိုင်းကနိုင်ငံတကာကုံတွယ်ရေးတရုတ်ကိုအားပြုတာဆရာ။ညောကျွန်တော်တို့ပုံကလေယာထောက်ကုန်ပဲပို့တာ။ဆိုဘာလို့ပဲလို့ကိုမကွေးရဆိုကြတာဒီနွားတော်ပို့တာ။တရုတ်နေရာကလုံးဝကိုဗစ်ရောဂါလည်းပါတော့ဒီကုန်သွယ်ရေးကလည်းပြည့်ပြီဆရာရဲ့။ထိုင်းတို့စင်ကာပူတို့စသည်ပေါ့ဒီကုန်သွယ်ရေးကလည်းမကောင်းတော့။တော့အိန္ဒိယဘက်ကလည်းပဲရတယ်ဆင်သွားတာ။အဲ့ဒါလည်းမဟုတ်တော့ဘူး။ဆိုတော့ကုန်သွယ်ရေးမှာဒါပြည်ပကုန်သွယ်ရေးကတော်တော်ဒုက္ခရောက်တယ်။ဒါပေါ်တာထိတ်ပါဘူး။နောက်တစ်ချက်ကဒီလိုကုန်သွယ်ရေးမှာဒီလိုစားဖို့အတွက် internet trade ပေါ်ဆရာရဲ့ဒီမှာလေယာကဏ္ဍကထွက်တဲ့ပုံနေသဘာအပါဝင်အလုံးသိနံနေရစကိုင်းတိုင်းမကွေးတိုင်းနော်အဲ့ဒီနေရာဒီမှာရှိတဲ့လေသမားတွေကပြီးနံလည်းမသိနိုင်တော့ဘူးထွက်ဒီနေရာကြီးရွာဘူးပြန်လာလို့လည်းမရတော့အဲ့ဒီထုတ်လို့မှကြာပြီအဲ့ဒါဆိုရင်ဒီလိုကုန်သွယ်ရေးလည်းကျမယ်ဒီနာချင်း border တွေကလည်းကျလာမယ်အခါမှာပြဿနာမျိုးစုံတက်လာရင်သူဘယ်လောက်တောင်းခံနိုင်မှာလဲဆရာဒါကြောင့်မလို့ဒီချိန်မှာစီးပွားရေးအပြင်ထိုးနှက်ချက်ပဲပြောနော်သူတို့ရဲ့တောင်းခံနိုင်မှုကလုံးဝမရှိတော့နိုင်ငံရေးနဲ့စီးပွားရေးဆက်နွယ်ရေးအပိုင်းမှာစီးပွားရေးပြဿနာအိုးဆိုးပါမယ်ပြီးအဲ့ခါမှာမီလာလေးဖင့်စတက်လာကနေရငွေတွေကြက်တော့ဗန်နဲ့ကစားတာကြီးဆရာပြည်တဲ့အတိုင်းနဲ့နော်ဘိုးဘန်ကိုလက်ကင်တို့လုပ်ပြီးမှဗန်တွေကိုဘလောက်ပဲထိုးရမယ်ဆိုတော့ကန့်သက်ချက်ကြီးလောက်လာတဲ့အပြင်အခုဒေါ်လာတွေနော်ထုတ်ရောင်းနေတာပြောတာတကယ်တော့ ကျွန်တော်တို့ကြားတဲ့သတင်းတွေအရသူတို့ခရိုနီနဲ့သူတို့ရဲ့စစ်တပ်ကြီးကရှိတဲ့ငွေတွေကိုလဲတဲ့သဘောရှိတယ်ဆရာအဲ့ဒါကြောင့်မလို့တိုင်းပြည်ရဲ့စီးပွားရေးကဆိုးတဲ့ဆိုးလာပြီးတော့ပါသူတို့ပြုတ်ကြဖို့လမ်းတွေပထမမျိုးဆက်ဒုတိယမျိုးဆက်လို့တောင့်ခံနိုင်တဲ့လမ်းမရှိတော့ပါဘူးဆိုတာကျွန်တော်အကြံပေးတင်ပြတာပါဆရာ
နောက်ဒီညမှာစစ်ကောင်စီရဲ့ပြောခွင့်ရဖြစ်တဲ့ဗိုလ်ချုပ်ဇော်မင်းထွန်းကတော့သူတို့ခေတ်မှာဖြစ်တဲ့ဒီစီးပွားရေးအကြက်တဲကိုသူတို့တာဝန်ယူတယ်ဆိုပြီးတော့သူပြောသွားပါတယ်ရဲဝုံဝုံပဲတခင်တည်းမှာပဲသူတို့အသိနားလဲတာမဟုတ်ဘူးဒါပေမဲ့လေးလံနေရလို့ပြောပါတယ်စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ဆိုတော့ဒီနှစ်ခုကိုဆရာဘယ်လိုတုံ့ပြန်ပြောကြားလိုပါလဲသူတို့နောက်ွယ်မှာနားလဲတဲ့စီးပွားရေးပညာရှင်တွေရောမရှိဘူးလားခင်ဗျာ
ဒီတဲ့အတိုင်းပဲတိုင်းပြည်စီးပွားရေးနေနေကမောက်ကမဖြစ်လာဥနေဝန်ခေကကုံတွေလည်းမျိုးထိုးတာမဟုတ်လားဆရာကုံတွေဒီကြောင့်ပုံသေးနှုံတက်ပါလေဟာဘုခင်ကြီးတို့လည်းအတူတူပဲနော်ဒီလိုလုပ်ခဲ့အခုကတော့ဒါလမ်းကသူတို့မရတော့ဘူးမရတဲ့ကစကားဆက်တာလည်းပါမှာပေါ့ဆရာတပြားကြီးဟောမသုံးရင်တော့ကျွန်တော်တို့တောင်းဝန်ယူမှာပဲကျွန်တော်တို့ကြောက်မှာဆိုဒါလေးတော့သုံးတယ်ဒါလေးကတော့သူကနည်းနည်းလေးပုံစံပြောင်းတယ်လို့ကျွန်တော်မြင်တာသူတို့စိတ်ထဲရှိလို့မဟုတ်ဘူးဒါပေမဲ့ပြဿနာကပါလဲဆိုတော့သူတို့နောက်မှာရှိတဲ့စီးပွားရေးနဲ့ပတ်သက်တဲ့အကူအညီပေးတဲ့လူတွေချွတ်လဲလက်တွန့်ကုန်ပြီတချို့ကလည်းတော့သူတို့ရဲ့စစ်အာဏာရှင်ဇယိုက်တိုင်းနဲ့သူထင်ရသူလောက်တာဖြစ်တော့သူတို့ရဲ့ဩဇာလည်းရှိမှာမဟုတ်ဘူးနောက်တစ်ခုကပုံမလင်းလင်းပြောတော့မယ်ဆရာရယ်တကယ်ကြောကျင်တဲ့တကယ်နော်နိုင်ငံတကာအဆင့်ကြီးတဲ့ပညာရှင်တွေကသူတို့ကမှမရှိတော့ဘူးဆရာတိုးလက်ကြိုက်တော့ပဲကြံတော့လေအဲ့ဒါကြောင့်သူတို့က policy ဘိုင်းနဲ့အားနေတယ်ဒါဘူးဘာကြောင့်ကျွန်တော်ပြောလို့ဆိုဥပမာတစ်ခုထောက်ပြနော်ဒေါ်လာဈေးတွေတက်တယ်ဘာလို့တက်တယ်လဲဆရာဒေါ်လာဈေးတက်တဲ့အခြေခံအကြောင်းရင်းကသူတို့ကဘဏ်တွေကိုသွားပြီးတော့ intervene လုပ်တာဘဏ်ကိုသွားငွေရကျလာတဲ့ခါကျတော့ job ပဲထုံးဒါတွေမထုံးရဆိုတော့အဲ့လိုဆိုရင် तू ကဘိုးဘန်းကိုငွေရောက်ဆော့ဖက်ခိုင်းတာအဲ့ဒါကကသူကပါနေပညာရှင်ရဲ့အခန်းကဏမရှိတော့ဘူးဘာကြောင့်လဲဆိုတော့ဘုံမတောင်ရဲ့တိုင်းပြည်ရဲ့စီးပွားရေးကို stable ကြီးအောင်ခင်ရတာဆရာဘလို့ထိမ့်ပါလေ तू ကmonetary policy လို့ခေါ်တဲ့ငွေကြေး policy နဲ့ तू ကခင်ရတယ်ဆရာချုပ်ပြောရရင်တိုင်းပြည်မှာရှိနေတဲ့ money supply ငွေကြေးပမာဏများလို့ရှိရင်ကိုသိန်းလုံးမတက်အောင်ဘာလို့အောင်လဲအဲ့ဒီ money supply ရှော့ချတယ်နီးသုံးရမယ်ပေါင်းနေပိုက်ထုတ်ကောင်တော့မဆရာရဲ့နောက်တစ်ခါပါလဲဆိုလို့ရှိရင်ကဲလို့ငွေကြီးကကျလာလို့ရှိရင်ငွေရိုက်ပြီးတော့ထုတ်ဘယ်လောက်ထုတ်ရမလဲဆိုတော့သူ့ရဲ့ technically သွားမှရှိတယ်အဲ့တိုင်းသူတို့မလုပ်ဘူးဆရာဒါသူ့ရဲ့ပညာရှင်တွေအားနဲ့ကျက်နေသူလှုပ်ရှားလှုပ်တာဒါပေါ်လွန်တာပဲအဲ့ဒီအချက်တွေကြောင့်ခုနလင်းလာရှင်းလင်းမှသူတို့ပြောကြတာဟာတွေကစကားအရာနဲ့ကြည့်ကောင်းအောင်ပြောတာလို့ကျွန်တော်ဒီလိုမြင်ပါတယ်ခုနပြောရင်တော့ mismanagement ပြဿနာဖြစ်တဲ့ကြောင့်တစ်ခါရောက်ပါလိမ့်မယ်
စီးပွားရေးပညာရှင်ဦးစိန်ထင်းနဲ့ဆက်သွယ်မိမြန်းထားတဲ့ဦးကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်။အခုဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးကိုကြည့်ရှုနားဆင်ကြရအောင်ပါ။ကိုဗစ်ကူးစက်မှုကာကွယ်ရေးနည်းလမ်းတွေထဲမှာကာကွယ်ဆေးထိုးနှံပေးခြင်းဟာအရေးပါတဲ့ကြိုတင်ကာကွယ်ရေးနည်းလမ်းတစ်ခုဖြစ်ပြီးတော့လက်တလုံးမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအရေးပေါ်အသုံးပြုဖို့ထောက်ခံချက်ပေးထားတဲ့ကာကွယ်ဆေးအမျိုးအစားပေါင်း6မျိုးထိရှိနေပြီဖြစ်တယ်လို့ဒေါက်တာတန့်စောကနေပြီးတော့ဒီအစီအစဉ်မှာဆွေးနွေးတင်ပြထားပါတယ်ရှင
်ကိုဗစ်ကူးစက်မှုကာဝေးနီးလန်းနေတဲ့မှာကာဝေးဆေးထိုးနှံခြင်းဟာအရေးပါတဲ့ခြေတင်ကာဝေးနီးလန်းတစ်ခုဖြစ်ပါတယ်ကိုဗစ်ကာဝေးဆေးထိုးနှံမယ်ဆိုရင်ထိုးနှံနိုင်တဲ့ကာဝေးဆေးအမျိုးအစားအမျိုးမျိုးရှိနေတာကြောင့်ကိုဗစ်ကာဝေးဆေးအမျိုးမျိုးဖြစ်နေရတဲ့အကြောင်းရင်းကိုမေးကြည့်တဲ့အခါ UNICEF မှကိုချင်းစပက်ရှယ်လစ်တူဖြစ်သူဒေါက်တာနေမြတ်သူကအခုလိုရှင်းပြပါရစေ။
ကျွန်တော်ကာဝယ်ဆေးထုတ်ပုံထုတ်လေးကတော့အချင်းချင်းပြောရင်၃မျိုးရှိတာပေါ့နော်။မျိုးစား၃မျိုးရှိတာပေါ့။နီလန်၃မျိုးရှိတာ။ဒီကျွန်တော်တို့ဒီ virus ဒါမှမဟုတ်ရှင် bacteria တစ်ကောင်လုံးကိုလူကိုဒုက္ခမပေးနိုင်တော့တဲ့အထိကျွန်တော်တို့ကတက်ပလိုက်တယ်ဒါမှမဟုတ်ရှင် active မဖြစ်တော့အောင်လုပ်လိုက်တယ်။အဲဒီ debate လုပ်လိုက်တယ်။အဲဒီအဲ့လိုမျိုးဖြစ်သွားတဲ့ဘိုင်းစေးဘိုင်းကိုကာဝယ်ဆေးအနေနဲ့ခဏကိုထုတ်နိုင်ပြီးတာရှိတယ်။ဒါမှမဟုတ်ရှင်လေဒီvirus ရမဘက်တီးရီးယားရဲ့စေပိုင်းတစ်ခုခုကိုယူပြီးတော့ဒီခန္ဓာကိုယ်ခုခံအားစနစ်မှတ်မိနိုင်တဲ့တိုက်ထုတ်ပေးနိုင်တဲ့ antibody ထုတ်ပေးနိုင်မဲ့ဒီစနစ်နေနဲ့ကာကွယ်ဆေးထုတ်လုပ်တာလည်းရှိတယ်။နောက်ဆုံးအနေနဲ့ကတော့ဒီ virus ရဲ့ဒီမျိုးရိုးပစ္စည်းပေါ့ genetic material ကိုကာကွယ်ဆေးဖြစ်ပြင်ပြောင်းလဲပြီးတော့ထုတ်လုပ်တာလည်းရှိတယ်။အဲ့တော့ဒါကြောင့်မလို့ဒီထုတ်လုပ်တဲ့ဒီစနစ်ဒီပေါ်မူတည်ပြီးတော့ကာဝယ်ဆေးရမျိုးမျိုးတွဲကြတာပေါ့နော်
ကိုဗစ်ကာဝယ်ဆေးတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေထောက်ခံချက်ပေးတဲ့နေရာမှာအရေးပေါ်ကာလမှာအသုံးပြုနိုင်တဲ့ကာဝယ်ဆေးအမျိုးအစားများဆိုတဲ့ကောင်းစဉ်အောက်ကနေထောက်ခံချက်ပေးရရှိတယ်လို့သိရပါတယ် EUL လို့ခေါ်တဲ့အရေးပေါ်ကာလမှာအသုံးပြုနိုင်တဲ့ကာဝယ်ဆေးအမျိုးအစားစီးရင်မှာပါတဲ့ကာဝယ်ဆေးတွေကိုကမ္ဘာ့နိုင်ငံပြားမှာလက်ခံပြီးထုတ်နိုင်ပေးရရှိတယ်လို့ဒေါက်တာနေမျိုးသူကရှင်းပြပါတယ
် WHO ရဲ့ Emergency Use Listing ပေါ့ဒီအရေးပေါ်ကာလမှာလူတွေအတွက်ဘေးကင်းတဲ့လူကြုံစိတ်ချရတဲ့အရေးသေးကောင်းတဲ့နောက်တစ်ခါကျွန်တော်တို့ဒီဆက်ဆံရင်းမြင့်နေဆိုတော့သုံးသက်ချက်တွေကိုအဲကျွန်တော်တို့ ထုတ်ပေးတဲ့ထောက်ခံချက်တစ်မျိုးပေါ့နော်အဲ့ဒါကိုကျွန်တော်တို့ကသုံးပါအဲ့ဒါ WHO Emergency Use Listing ကိုအဲ့ဒါကို reference နဲ့သုံးပြီးတော့အဲ့ဒီ computer ရတဲ့အဲ့ဒီအနေမျိုးထောက်ခံချက်ပေးလိုက်ပြီး Emergency Use Listing တချို့နိုင်ငံတွေမှာတော့ Emergency Use Authorization ပေါ့အဲ့လိုမျိုးကျွန်တော်ထောက်ခံပေးလိုက်တဲ့ကာကွယ်ဆေးတွေကိုကမ္ဘာနဲ့အနေများမှာဝါပြီးတော့ကျွန်တော်လက်ခံပြီးတော့ထိုးကြပါတယ
်လူတွေတားမှာဆန်သက်လျက်ရှိတဲ့ကာကွယ်ဆေးအမျိုးအစားတွေနဲ့တခွဲခဲမှာဆန်သက်လျက်ရှိတဲ့ကာကွယ်ဆေးအမျိုးအစားတွေပေါင်းလိုက်ရင်အမျိုးအစားပေါင်း300ကျော်ရှိတဲ့ထဲကမှလက်တလုံးမှာ EUL ဆင်းမှာပါဝင်တဲ့ကာကွယ်ဆေးအမျိုးအစား6မျိုးရှိနေတယ်လို့သိရပါတယ်အဆိုပါ EUL ဆင်းရင်းဝင်ကာကွယ်ဆေးအမျိုးအစား6မျိုးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ထောက်ခံမှုအနေနဲ့ကမ္ဘာနိုင်ငံတော်တော်များများမှာထူးနန်းပေးလျက်ရှိတယ်လို့ဒေါက်တာနေမျိုးသူကရှင်းပြပါတယ
် Clinical Trial လို့ခေါ်တဲ့ဒီလူတွေကြားမှာစပြီးတော့စမ်းသပ်ပြီးတော့ထုတ်လုပ်နေတဲ့ကာဝယ်ဆေးအား138မျိုးရှိပြီးတော့ preclinical လို့ခေါ်တယ်ပေါ့နော်။ဒီခွဲခန်းတွေမှာသူရည်စံတဲ့ခွဲခန်းတွေမှာနောက်ခါကျတော့ကျွန်တော်တို့ဒီတိလိစံတွေမှာစသဖြင့်ဒီစမ်းသပ်တဲ့သတ္တဝါတွေမှာထုတ်လုပ်နေတဲ့အဆင့်ဆိုပြီးတော့ရှိပါတယ်။အဲ့မှာမှကျွန်တော်တို့ clinical အဆင့်မှာ138မျိုးရှိပြီးတော့ preclinical အဆင့်မှာတော့154မျိုးပေါ့။အစုစုပေါင်း317မျိုးလောက်ရှိတယ်။အဲ့ဒီအဲမှာမှကျွန်တော်ရှိမှရှင်းပြထားတဲ့ emergency use listing ပေါ့ဘာကြောင့်မှန်ခွင့်ရနေပြီးတော့ကျွန်တော်ပြောရဲ quality safety efficacy စတဲ့ဒီအချက်၃ချက်ပေါ်မှာတည်ပြီးတော့ထောက်ခံပေးထားတဲ့ကောင်စီကတော့ကျွန်တော်တို့လောလောဆယ်မှာ6မျိုးရှိပါတယ်အဲ့ဒီ6မျိုးကတော့ကမ္ဘာ့နိုင်ငံကလည်းထူးခြားပါတယ်ဒီဆိုတော့ကျွန်တော်တို့ကောင်စီမျိုးစားလိုက်ထူးခြားတာဖြစ်ဒီဆက်သက်ထားတဲ့ကောင်စီတွေအနေပြီးတော့ဆိုရင်တော့ကျွန်တော်တို့5.6 billion လောက်ကြီးရော doses လောက်ပေါ့နော်ကောင်စီဒီအတွက်လောက်ကိုတော့ထိုးပြီးဖြစ်ပါတယ်အဲ့မှာကျွန်တော်ရှင်းပြရရင်တော့ဒီ6မျိုးကတော့ကမ္ဘာ့ကျန်းမာရေးပေးထောက်ခံမှုနဲ့ကျွန်တော်တို့ကတော့နိုင်ငံတော်ဝင်များမှလည်းထိုးနေကြပါတယ်။ဥပမာကျွန်တော်တို့ Pfizer ပေါ့နော်။ဒီ American ကထုတ်တဲ့ Pfizer, BioNTech company ကထုတ်တဲ့ Pfizer ဆေးရှိတယ်။နောက်တစ်ခါကျွန်တော် AstraZeneca company ကထုတ်တဲ့ဆေးရှိတယ်။နောက်ပြီးမှတော့ကျွန်တော် Covid ရှိနေတယ်သိရပါတယ်။အဲဒါတော့ကျွန်တော်တို့ဒီ AstraZeneca company နဲ့အိန္ဒိယက Serum Institute လို့ခေါ်တဲ့ပါဝင်ထုတ်တဲ့ဆေးရုံတို့နဲ့သဘောတူညီမှုနဲ့အိန္ဒိယကနေပြီးထုတ်တာရှိပါတယ်။တခြားဥရောပနိုင်ငံမှာတော့အစီအရာဆိုပြီးတော့နာမည်နဲ့ကျွန်တော်ထိုးနာမည်ရရှိပါတယ်။တခြားကာကွယ်ဆေးနောက်ထပ်၄မျိုးကတော့ကျွန်တော်အမေရိကန်ကလည်းထုတ်တဲ့ Jensen ပေါ့နော်။ညာဘက်ပြင်က Johnson & Johnson ကုမ္ပဏီကထုတ်တဲ့ J&J vaccine ဆိုတာရှိပါတယ်။ဒါဆိုဆို၃မျိုးရှိပါပြီ။နောက်တစ်ခါကျွန်တော်တို့ Moderna vaccine ဆိုတာရှိပါတယ်။ဒါလည်းပဲကျွန်တော်တို့ဒီတော်တော်များများထိုးနိုင်နေပါတယ်။နောက်တစ်ခါကျွန်တော်တို့ဒီတရုတ်ပြည်ကထုတ်တဲ့ကာကွယ်ဆေး၄မျိုးလည်းရှိပါတယ်။ဒါကတော့ Sinopharm ပေါ့နော်။သူကတော့ Beijing Institute of Biological Products Company ကနေပြီးတော့ထုတ်တာပါ။နောက်နောက်ဆုံးတစ်ခုကတော့ Sinovac ပေါ့နော်
။ COVID ကူးစက်မှုကာကွယ်ရေးနည်းလမ်းတွေထဲမှာကာကွယ်ဆေးထုတ်နိုင်ပေးခြင်းဟာအရေးပါတဲ့ကျူတင်ကာကွယ်ရေးနည်းလမ်းတစ်ခုဖြစ်ပြီးလက်တလုံးမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကအရေးပေါ်အသုံးပြုဖို့ထောက်ခံချက်ပေးထားတဲ့ကာကွယ်ဆေးအမျိုးအစားပေါင်း6မျိုးရှိနေပြီဖြစ်တဲ့အကြောင်းအတည်ပြုလိုက်ရပါတယ်ကျွန်တော်တို့ပ
ါ။ဒေါက်တာတန်းစောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖိုင်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ဆက်လက်ပြီးတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ
မာအစားလောကနဲ့မြန်မာနိုင်ငံရဲ့ပြည်ခုံပြတမိုင်းမှာအောင်မြင်ဆုံးအစားသမားတဦးဖြစ်တဲ့မခင်ခင်ထွေးကွဲလွန်သွားခဲ့ပါပြီ။စက်တင်ဘာ30ရက်နေ့ညကအသက်56နှစ်အရွယ်မှာကင်ဆာရောဂါနဲ့ကွဲလွန်သွားခဲ့တာဖြစ်ပါတယ်။အခုလိုမခင်ခင်ထွေးကွဲလွန်သွားတာဟာအစားလောကအတွက်သာမကနိုင်ငံတော်ပါတမိုးရှိတဲ့အစားသမားကောင်းတစ်ယောက်ကိုဆုံးရှုံးလိုက်ရတာဖြစ်ပါတယ်။မကင်ငင်ထွေးဟာ1983ခုနှစ်က12ချိန်မြောက်ရှေးတောင်အာရှအာကစားပြိုင်ပွဲကိုလက်ရွေးစင်ဖြစ်တဲ့စတင်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့1989ခုနှစ်အာရှအာကစားပြိုင်ပွဲမှာရွှေစိတ်တစ်ခုရှေးတောင်အာရှအာကစားပြိုင်ပွဲမှာရွှေစိတ်10ခုနဲ့နိုင်ငံတကာဖိတ်ခေါ်ပြိုင်ပွဲတွေကနေစုစုပေါင်းရွှေစိတ်30ရရှိခဲ့ပါတယ်။ဒါကြောင့်သူဟာမြန်မာနိုင်ငံရဲ့အောင်မြင်ဆုံးအာကစားသမားတွေထဲကတစ်ယောက်ဖြစ်တယ်လို့ရှိတော်ဆရာအားကစားပြိုင်ပွဲမှာတံပြားပြည့်ရွှေစိတ်ဆုရှင်လည်းဖြစ်ပြည်ခုံပြည့်အဖွဲ့ချုပ်ရဲ့တွဲဘက်တွင်မှုလည်းဖြစ်တဲ့ဒေါ်အေးနွယ်ကပြောပါတယ
်သူကအောင်မြင်တဲ့ကစားသမားတယောက်ပါဟုတ်တယ်သူကအာရှဂိမ်းတကွန်တိုင်းမှာလည်းရွှေစိတ်ရပါပါဟိုနောက်ကျမတို့ဟို91ဟိုအာရှတကွန်တိုင်းပြိုင်ပွဲကိုသွားတဲ့အချိန်မှာလည်းကျမရဲ့ဆုံးကျင်လွန်ရဲ့သူရဲ့၃ယောက်သွားတာအဲ့အချိန်တုန်းကသူကလည်းငွေတမလည်းငွေတော့ကျန်တာကြီးပေါ့တုံးတစ်လုံးကအာရှတစ်ခုတိုင်ကြီးကွာလာလမ်ပူမှာလောက်တဲ့ချိန်မှာရခဲ့တာပေါ့ကျွန်တော်တို့တုံးရောက်တာမမရရပေါ့နော
်1983ခုနှစ်ကစင်ကာပူစီးကိန်းမှာမခင်ခင်တွေးနေတူမြမလည်းရွေးစဉ်ကစားသမားအဖြစ်စီးကိန်းကိုပထမဆုံးချိန်သွားရောက်ရှင်ပြိုင်ခဲ့တဲ့မြမလည်းရွေးစဉ်ဗောလီဘောကစားသမားဟောင်းဦးမြင့်နိုင်ကလည်းမခင်ခင်တွေးဟာမြန်မာနိုင်ငံရဲ့အောင်မြင်ဆုံးအားကစားသမားတွေထဲမှာတယောက်ပါဝင်တယ်လို့ပြောပါတယ
်အားကစားသမားသူ့လိုနဲ့အားကစားသမားကောင်းကြီးအများကြီးရှိပါတယ်ကြည့်တဲ့ချိန်မှာတော့သူကအဲ့ဒီမှာညမတ်တိမဟုတ်တော့မှအဲ့ဒီအားကစားသူ့လိုနဲ့အဖွဲ့ထဲမှာသူကပြေစာပေါက်ပါတယ
်သူရောမခင်ခင်ထွေးအဲ့လိုအောင်မြင်မှုတွေရတာဘာကြောင့်မလဲသူမဟာဘယ်လိုအားကစားသမားမျိုးပါလဲ
အားကစားနဲ့ပတ်သက်လာလို့ရှင်တော့သူကစိတ်သက်ပေါ်စီကံအကုန်လုံးကသူကအငယ်ကိုစံထားလောက်ပါပါတယ်။ကြိမ်မွေးမှဆိုလို့ရှင်သူကအနိုင်မခံရှုံ့မှုပြီးပြည့်စိတ်ကနေလည်းသူကြိမ်ငယ်သူကစီကံကောင်းတယ်စိတ်သက်ကောင်းတယ်ဟုတ်ရှင်ကြိမ်မှုအားကောင်းတယ်သူလှုပ်ထားတဲ့သူ့ထွေနေပေါ်မှာသူကပေါ်စီကံအပြည့်ရှိတယ်ပေါ့နော်အဲ့လိုမျိုးသာသမာတယောက်ပါ။ဒါကြောင့်မို့လဲသူဒီစိတ်တောင်အားချမှဆိုလို့ရှင်စီကံကိုတော့ကြိမ်နေတစ်ချက်မှသူရဲ့အောင်မြင်မှုတွေကတကယ်ကိုဟုတ်စမ်းထားလောက်ပါလေဟုတ်ကျန်ရောပြန်ရင်းနဲ့ကိုသူကခဏကျစ်သွားတာတောင်မှသူကချွေရအောင်သူအဲ့လိုမျိုးပြန်လာတဲ့သာသနာပေါ့နော်စိတ်သက်သာအကောင်မှ79စီကိမ့်မှဆိုလည်းသူချွေနှခုရရတယ်အဲ့ဒီတော့ဆိုလည်းခဏကျစ်တာလေဟိုကျစ်တာအဲ့ခဏကျစ်တဲ့ခဏကိုသူကအမှုမထားဘဲနဲ့ချွေရအောင်သူကဝင်ကျန်လာတာပေါ့နော
်1989ခုနှစ်ကမလေးရှားနိုင်ငံမှာကျင်းပတဲ့စီကိမ့်မှာဖနက်တစ်ဖက်ကျွတ်ပြီးကျန်တဲ့ဖနက်တစ်ဖက်ထဲနဲ့ပြေးပြီးတော့ရွှေစိတ်စုရခဲ့တာကလည်းမခင်ခင်ထွေးရဲ့အပြီးသမားဘဝသမိုင်းမှာပြိုင်မက်တွေကပါအာအာတင်ခဲ့ရတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။အာသာလောကမှာမခင်ခင်ထွေးရဲ့နာမည်တစ်ခုကတော့မာစောဖြစ်ပါတယ်။အာသာသမားတွေထဲမှာပိန်လွန်တာကြောင့်သူ့ကိုချန်တဲ့သူတွေကချစ်စနိုးနဲ့နာမည်ပြောင်းပေးထားတာဖြစ်ပါတယ
်။သူ့နာမည်ချင်းချင်းသူ့ကိုနာမည်ပြောင်းနဲ့ခေါ်ကြတဲ့မာစဲဆိုတာကဦးလီလိုဗောလီဘောအသင်းကနေပြီးတော့ပြလိုက်တဲ့နာမည်လို့ဦးရခုတိပတ်မိတယ်။အဲ့ဒီနာမည်ဘယ်သူကပေးလိုက်လဲလို့မမှတ်ရတော့ဘူးကလေး။အဲ့ဒီနာမည်ကအခုသူသေးတဲ့အထိမာဆယ်ဆိုတဲ့နာမည်ကြောင့်လေးတော့တူတယ်။ဘာကြောင့်မာဆယ်လို့ခေါ်လိုက်ပြီလဲဆိုတော့သူ့မှာဘာစွတ်သားမှာမရှိဘူး။အိမ်မင်းတော်တွေတိတိလေးအလုံးကလည်းသူ့ကိုသိပြီးတော့ထင်မှားကြဘူးပေါ့။ဒါပေမဲ့လို့သာစုတိမ်မွေးကြီးပြီးတဲ့ခါမှာတော့အထင်နဲ့အမြင်နဲ့လွဲပြီးတော့သူကစစ်စစ်စုတွေဂျင်းဂျင်းစုခုနေတဲ့အချိန်မှာပြေလို့ကတော့အဲ့ဒီအချိန်တော့ရောက်အောင်မနေစူးစမ်းနေရတဲ့စီလီမျိုးဖြစ်တာ။သူအချင်းပြောရင်တော့သူကအာရှအာဂါပြိုင်ပွဲမှာတော့မှချန်ပီယံဖြစ်ခဲ့တာ။ဒါကြီးအမှတ်ရစရာတော့အားလုံးသွားတဲ့အချိန်မှာသူကလည်းအာဂါနီပေါင်းစုံနဲ့ချင်းနေတဲ့သူ့မာဆယ်လို့ခေါ်လိုက်တဲ့နာမည်လေးကိုအခုချိန်ရင်ထိပတ်မိနေတယ်။အဲ့ဒါကတော့အထူးသတိရစရာတစ်ခုပါပဲ
။ဒါပြင်မကင်ငင်ထွေးဟာအောင်မြင်တဲ့အာဂါသမားတယောက်ဖြစ်ပေမဲ့လည်းဟိတ်ဟန်မရှိပဲမျိုးဆက်စ်လူငယ်တွေကိုလက်တွဲခေါ်ပြီးအောင်မြင်မှုတွေရရှိခြင်းနဲ့သူလည်းဖြစ်ပါတယ
်အမကများသောအဖြစ်အနေနဲ့သူဂျူနီယာအားကစားသမားရဲ့လက်တွဲခေါ်လို့ရှိရတယ်သူဖြစ်စေခြင်းနဲ့စိတ်ရှိရပေါ့နော်ညီမတို့တွေကအဲ့အချိန်မှာယူဆက်စ်အတွက်ကြီးဆိုတော့အမကြီးအနေနဲ့ဘွေးနဲ့မှာဆွေးနွေးခြင်းလို့ပဲဖြစ်ဖြစ်ကြံပွဲတွေကြံလို့ပဲဖြစ်ဖြစ်အနေနဲ့ဟိုအားပြရမျိုးလည်းလုပ်တယ်တွန်တင်တာလည်းလုပ်တယ်ဘလို့ကြိုင်းဘလို့ရှိတယ်ဆိုတဲ့ဟာမျိုးလည်းလုပ်နေရှိတယ်သူလည်းအဲ့လိုပဲယူဆက်စ်ကနေဒီ
လူမျိုးလည်းရင်းစင်ဘဝအထိအောင်မြင်တဲ့သူဖြစ်လာတဲ့အခါမှာကျန်တဲ့သူတွေအတွက်အဲ့လိုဖြစ်စေတဲ့စိတ်ကမှရှိတယ်။သူ့ရဲ့စိတ်ဓာတ်ကတုံတန်ဝင်လွယ်နဲ့အရှုံးမပေးဘူး။ဟိုငါတို့လည်းအားကြသမားလုပ်ခဲ့တာပဲ။ဒါလက်ကင်ကလေးတော့အောင်မြင်မှုကိုတကယ်ကိုပြင်းပြပြီးတော့တကယ်ကိုဖြစ်တဲ့အခါမျိုးတော့မရှိခဲ့ဘူးပေါ့နော်။ငါအဲ့လိုမျိုးအောင်မြင်အောင်လုပ်မယ်ဆိုစိတ်ရှိတယ်။မခံကြစိတ်ရှိတယ်။ဟိုဟိုအများရောက်တာဒီလောက်ရမယ်ဆိုတဲ့ဟာမျိုးအဲ့လိုစိတ်သက်ရှိရင်နောက်ပို့ပြီးတော့ဟိုလေးစားစရာကောင်းတာကကြတော့ဟိုသူလည်းရင်းစင်နဲ့သူစင်ရကစားသမားပဲဆိုပြီးတော့သူနဲ့အတူတူရှင်တိုင်ဘက်တွေတော့လကောင်းဒါမှမဟုတ်ရင်းမရကစားသမားရဲ့ဘယ်လိုတော့ကောင်းဒီအဲ့လိုမျိုးပုံမှာအနိုင်ကျင့်တော်မျိုးလည်းမရှိဘူးအရင်ကသူဒီ sharing လုပ်တယ်အရင်ကတွဲခေါ်တယ်နောက်ပြန်တဲ့တွေကဆက်ရှိတယ်အားကစားသမားပြသားရဲအားကစားစိတ်ရှိတဲ့အားကစားသမားမျိုးဖြစ်တယ်လို့ညီမကတော့အမကိုအဲ့လိုမျိုးယူဆရတယ်ပေါ့
ဒီလိုအောင်မြင်မှုတွေရဖို့အတွက်လေ့ကျင့်မှုတွေကိုလည်းတစ်ချိန်လုံးလုပ်ခဲ့သူဖြစ်ပြီးတော့ပြေးဖို့အတွက်မွေးလာတဲ့သူတို့ထင်ရလောက်အောင်ကိုလေ့ကျင့်နေတဲ့သူဖြစ်တယ်လို့ဦးမြင့်နိုင်ကပြောပါတယ
်နိုင်ငံကူစားပြုပူပါလာပြီဆိုရင်တော့သူ့နောက်ကိုလိုက်ပြီးတော့သူ့ရဲ့ဆန်ခြင်ကဘလော့သူ့ရဲ့နိုင်ငံလဲအားထားရတဲ့ကစားသမားတယောက်အနေနဲ့ဂုဏ်ယူစရာပေါ့ဒါပေမဲ့သူကတော့ဘူးမောကျောရအမျိုးမရှိဘူးအသက်ကလည်းငငယ်လေးရှိသေးတာသူကအားသာလေးပေါ့လို့လည်းခင်းတယ်ဒါပြလို့ကျူးစားတာဘယ်တော့ကျူးစားရလဲဆိုရင်သူကပြေးဖို့မွေးလာတဲ့သူကိုခင်းရတော့စနေကုန်ပြေးနေတာသူကအိမ်မိုးကိုငဲတဲ့အချိန်တုန်းကလည်းအမြဲတမ်းလေ့ကျင့်အပြည့်လေ့ကျင့်နေကြတာပဲအခုနောက်ဆုံးသူအနားယူပြီးတော့သူ့အိမ်မှာသူနေရတဲ့အချိန်မှာလည်းဒီအော့ဟောကန်တော်ယူပတ်ပြီးပြေးနေတာသူကျမကြီးလေ့ကျင့်နေတာလေနောက်ဆုံးဟိုကောသူဝေဒနာတွေခံစားနေရတဲ့အချိန်ကြီးကိုသူမြန်မာနာပြည်မှာအင်မတန်ဆွေးရှိတဲ့ကလေးမှာအဲ့ဒါကြီးကတော့ထူးထူးရမိတာလေးပ
ါဘာကင်းရင်တွေဟာအော်လံပစ်ပြိုင်ပွဲကိုလည်း1988 90နှစ်နဲ့96ခုနှစ်တွေမှာ၃ချိန်ဝင်ရောက်ရှင်ပြိုင်ခဲ့ဘူးသူပါအာသာသမားဘဝကနေအနားယူပြီးတဲ့နောက်မှာတော့သူမဟာပြေးခုံပြစ်နီးပြဖြစ်လာခဲ့သလိုသူ့ဘဝရဲ့နောက်ဆုံးအချိန်ထိပြေးခုံပြစ်အဖွဲချုပ်မှာတွဲဘက်တွင်းမှုအဖြစ်လောက်ကရင်ပြေးခုံပြစ်အာကစားကိုချင့်မြှောက်လုပ်ခဲ့သူဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အာဆာကနာကိုနှာစင်ကြည့်ရှုခဲ့ကြတာပါရှင်။အခုတော့ကြာတာပတင်းကြီးနည်းနည်းခင်းအစီအစဉ်အတွက်တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကတင်ဆက်မှာပ
ါ။ပြည်သူ့ဆွေးရထေကန်တာဝန်ရှိသူတွေနဲ့ဒီသတင်းပတ်ကဲဆွေးနွေးမှုတွေကတကယ်ကိုအကျိုးရှိခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။နိုင်ငံပူးပေါင်းဆောင်ရွက်မှုတွေဟာအင်ဒိုပစိဖိတ်ဒေသမှာတရုတ်နိုင်ငံရဲ့စီးရဲလှရှားမှုတွေကိုထိန်းချုပ်လာနိုင်တဲ့အထိဖြစ်နိုင်တယ်လို့လည်းပြောဆိုသွားခဲ့တာပါ။အင်ဒိုပစိဖိတ်ဒေသမှာအမေရိကန်အတွက်ဥရောပအထူးသဖြင့်ပြည်သစ်နိုင်ငံဟာအင်အားကောင်းတဲ့မိဖက်ဖြစ်မရှိမဖြစ်အရေးကြီးတဲ့အကြောင်းလဲပါရီမြို့တော်ကဗိုလ်ထုနေ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်။ယူအန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်အသက်သွင်းနိုင်မှုရုရှားနိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ကပြောဆိုခဲ့တာဖြစ်ပါတယ်။ယူအန်နျူကလ িয়ার အရေးဟာအမေရိကန်နဲ့ရုရှားနှစ်နိုင်ငံစလုံးအတွက်ဆွေးနွေးစရာကိစ္စဖြစ်တဲ့အကြောင်းလဲပြည်ထောင်နိုင်ငံပါရီမြို့ကဗိုလ်ထုနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောဆိုသွားပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလော်ဖရော့ကလည်းအီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ပြန်အသက်သွင်းနိုင်အောင်ဆွေးနွေးမှုတွေအမြဲဆုံးလုပ်တင်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးမှုအပြီးမှာပဲပြောဆိုလိုက်ပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ဟာအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးမြန်မာအရေးပါဝင်ဒေသရင်းကိစ္စတွေကိုဆွေးနွေးပါတယ်။ဒီဝန်ကြီးရှာမန်ဟာနယူဒယ်လီမြို့မှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးဟာရှ်ရှင်လာနဲ့တွေ့ဆုံရမှာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရွှေ့ဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတင်ပြထုတ်ပြန်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေတဲတွေနဲ့လက်နက်ကန်ပြပခတ်တွေပေါ်ပေါက်နေတဲ့အပေါ်အမေရိကန်ပါဝင်နိုင်ငံတကာအသံဝင်နဲ့ဒေသရင်းနိုင်ငံတွေကြားစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတန်တမန်တွေတွေ့ဆုံကြတာလည်းဖြစ်ပါတယ
်။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတင်ဆက်ခဲ့တာပါ။ကြာတာပတင်းနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းရုပ်တံတဲ့ရေဒီယိုအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ Darryl Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းအစီအစဉ်ကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာတစ်ဝှမ်းကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစီရှင်။Thank you.
This program